Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ရဲ့2023ခုနှစ်ဧပြီလ29ရက်ချက်သားရညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့တော်ကနေတိုက်ဆက်လှုပ်နေပါပြီ။ line to meter 32.50လို့ပြင်စနေတနင်္ဂနွေမှာ line လက် meter 190ကလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube ကလည်းနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
။ကျွန်မကတော့ဆုမြတ်မမရှင်မင်္ဂလာပါ။အမေရိကန်ပြည်ထောင်စုမှရောက်နေတဲ့တန်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာဒီကနေ့အမေရိကန်လွှတ်တော်မှမိန့်ခွန်းပြောကြားမှဖြစ်ပါတယ်။အစိုးရစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကြားမှတိုက်ပွဲတွေဖြစ်နေတဲ့ဆူဒန်မှာတော့နှစ်ဖက်အပြစ်ခတ်ရစဲရေးကိုတက်တန်းတိုးနိုင်ဖို့အတွက်အမေရိကန်နဲ့အာဖရိကနိုင်ငံတွေကြားဝင်ပြီးတော့စူးစမ်းပေးနေပါတယ်။မြန်မာနိုင်ငံအတွက်အထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရပေးထားတဲ့ခီးသည်တင်သင်္ဘောတွေကိုစစ်တပ်အတွက်အသုံးပြုခဲ့တဲ့အပေါ်ဂျပန်နိုင်ငံသားရဲ့ဝင်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာရှင်းပြပေးသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါမဆူမြတ်မို့ရေအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကင်းပြည်နယ်ကျိုင်းစစ်ကြီးကစစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့ဆိုရင်နေတာမှာစစ်ဆောင်ကူညီနေသူတူက
တကူကသူအဲစခန်းမှာရောဒီအချို့လူတွေဒီအချို့မန်နီထောင်လာတဲ့ပုံမှာအရင်ကြောင့်လည်းသူမပြန်နိုင်သေးတာပါတယ်ဒါပေမဲ့တွေ့အောင်လုပ်နေတာတော့မဟုတ်ဘူ
းနောက်စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီနေနေရှင်းလင်းနေတာမှာနေအိမ်ရချီမိလောင်ပျက်စီးခဲ့ရပြန်ပါတယ်ဒါအပြင်ထိုင်းနိုင်ငံချင်းမိုင်နိုင်ငံမှာဖက်စီခံရသူတွေတဲမြန်မာတချို့ပါသွားခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ကျသရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောင်သတင်းတွေကိုမဆွမြတ်မနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှရောက်နေတဲ့တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာဒီကနေ့လွှတ်တော်နှစ်ရပ်ပေါင်းအစည်းအဝေးမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်သူဟာအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောတဲ့ခုနှစ်ယောက်မြောက်တောင်ကိုရီးယားသမ္မတဖြစ်ပါတယ်ပထမနေ့ကတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်းခြောက်ရန်တိုးလာနေတဲ့ကိစ္စ၊တရုတ်ရဲ့ဩဇာလွှမ်းမိုးမှုကျယ်ပြန့်လာတဲ့ကိစ္စနဲ့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တကယ်လို့မြောက်ကိုရီးယားကနျူကလ িয়ার တိုက်ခိုက်မှုလုပ်လာခဲ့ရင်အမေရိကန်ကအရေးပေါ်ဆောင်ရွက်မယ့်အစီအစဉ်တွေပါဝင်တဲ့ဝါရှင်တန်ကြေညာစာတမ်းကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူထုတ်ပြန်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံထဲမှာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့တိုက်တွန်းမှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကကိုယ်ပိုင်နျူကလ িয়ার လက်နက်အစီအစဉ်မလုပ်ပါဘူးလို့အမေရိကန်နဲ့သဘောတူလိုက်တာဖြစ်ပါတယ်။ဒေတာရင်းမှာအမေရိကန်ကစစ်ရေးဖြတ်ချမှုတွေပို့ပြီးတိုးမြင့်ဖို့ကိုလည်းနှစ်ဖက်သဘောတူခဲ့ကြပါတယ်။ပုံထူးနေ့ညပိုင်းအင်ပီရောမှာတည်ခင်းတဲ့နိုင်ငံတော်ညစာစားပွဲမှာတော့တောင်ကိုရီးယားသမ္မတကတချင်းတစ်ပုတ်ဆိုပြခဲ့ပါတယ
်
အမေရိကန်ဆိုတော့ဒေါ်မက်ဂလိန်ရဲ့နာမည်ကျော်အမေရိကန်ပိုင်သချင်းကိုတောင်ကိုရီးယားသမ္မတကခတ်တူတူတီဆိုပြခဲ့တဲ့အတွက်အပြစ်အသတ်တွေတိတ်ကိုသဘောကျခဲ့ကြပါတယ်။အဆိုတော့ဒေါ်မက်ဂလိန်ကိုယ်တိုင်ကမျှော်လင့်မထားဘဲအခုလိုတောင်ကိုရီးယားသမ္မတသူ့သချင်းကိုတီဆိုတာကိုဗီဒီယိုအတိုလေးကိုသူ့ရဲ့ Twitter ပေါ်မှာမျှဝေခဲ့ပါတယ်။သမ္မတဘိုင်ဒန်ကလည်းဒေါ်မက်ဂလိန်လက်မှတ်ရေးထိုးထားတဲ့ဂစ်တာတစ်လက်ကိုတောင်ကိုရီးယားသမ္မတယွန်းကိုလက်ဆောင်ပေးပြီးတော့အားသင့်စေခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမှာဒီတန်တမာဆက်ဆံရေးနှစ်ပေါင်း80ပြည့်တဲ့အထိမ်းအမှတ်အဖြစ်နဲ့တောင်ကိုရီးယားသမ္မတနိုင်ငံတော်ဧည့်သည်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်နေတာဖြစ်ပြီးတော့ဒီကနေ့ကတော့ခရီးစဉ်နောက်ဆုံးနေ့ဖြစ်ပါလိမ့်မယ်ရှင
်။တရုတ်သမ္မတအနေနဲ့ယူကရိန်းသမ္မတနဲ့ဆွေးနွေးတာကိုကြိုဆိုပေမဲ့ရုရှားကိုမူဝေးဘန်ဒါကိုတော့နေတိုကရှုတ်ချလိုက်ပါလေ။တရုတ်သမ္မတရှီဂျင်းပင်နဲ့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီတို့ယူကရိန်းရေးတယ်လီဖုန်းဆက်စကားပြောခဲ့တာကိုကြိုဆိုပေမဲ့ယူကရိန်းရဲ့ရုရှားရဲ့ယူကရိန်းကြီးကျော်စစ်ကိုတရုတ်ကအခုအချိန်ထိဝေဖန်ရှုတ်ချတာမရှိသေးဘူးလို့ဒီမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်အဖွဲ့ NATO အဖွဲ့ကြီးကယန်စတိုဒန်ဘတ်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမနေ့ကယူကရိန်းသမ္မတဇလန်စကီနဲ့တရုတ်သမ္မတရှီရိုဖုန်းပေါ်မှာအချိန်ကြာကြာအနှစ်သာရရှိတဲ့ဆွေးနွေးတာတွေရှိခဲ့ပြီးတစ်ဖက်မျိုးတော်တွေမှာတန်တမန်တွေအပြန်အလှန်ထားရှိဖို့သဘောတူခဲ့ကြတယ်လို့သမ္မတဇလန်စကီကပြောခဲ့ပါတယ်ဒါဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆုံးသက်ရေးမှာတရုတ်နိုင်ငံကဂျာဝင်ဆစ်ဆက်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာဖို့အစာပြိုးကြိုးပမ်းမှုတွေဖြစ်တယ်လို့လည်းပြောပါတယ်။နိုင်နဲ့ချီချာမြင့်ခဲ့တဲ့ခေါင်းဆောင်နှုတ်ရက်ဒီဆွေးနွေးမှုအသေးစိတ်ကိုတော့ဇယ်လန်စကီကထုတ်မပြောခဲ့ပါဘူး။ ဒီကြောတွင် NATO ကြီးကဲ Jens Stoltenberg ကတော့ NATO မှာမိတ်နိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေကယူကရိန်းကိုကတိပြုထားတဲ့တိုက်ခိုက်ရေးသုံးရင်တွေရဲ့68ရာခိုင်နှုန်းနှုန်းကျော်ကိုယူကရိန်းကိုပို့ပေးခဲ့ပြီလို့ပြောပါတယ်ဒီထက်မှာတန်ချက်ကာက1550နဲ့တင်ကာ230ပါဝင်ပါတယ်ခင်ဗျာ
အစိုးရနဲ့ဒီပြည်သူစစ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံမှာတော့နှစ်ဖက်ယာယီအပြစ်ခတ်ရက်စဲထားချိန်မပြည့်ခင်မှာနောက်ထပ်အပြစ်ခတ်တက်တန်းတိုးနိုင်ဖို့အတွက်ကိုအမေရိကန်နဲ့အာဖရိကနိုင်ငံတွေကြားဝင်စ조사ပေးနေကြပါတယ်ဒီကနေ့ကြာသပတေးနေ့ဒေသဆန်တော်ချိန်ညတကောင်ရောက်တဲ့အထိအပြစ်ခတ်ရထားပေမဲ့ဂျိုကြားတိုက်ခိုက်မှုတွေကတော့ရှိနေစေဖြစ်ပါတယ်နောက်ထပ်82နာရီအပြစ်ခတ်ရဆဲရင်းနဲ့တောင်ဆူဒန်နိုင်ငံဂျူဘာမြို့တော်မှာဆွေးနွေးဖို့စစ်တပ်ကိုယ်စားလှယ်အဖွဲ့ဆေးလွတ်ရေးတို့ကိုဗိုလ်ချုပ်ကြီးအက်ဒယ်ဖာတာအယ်ဘာဒမ်ကကနဦးလက်ခံထားတယ်လို့စစ်တပ်ဘက်ကဗိုလ်ထုံးတွေကပြောကြားခဲ့ပါတယ်။နှစ်ဖက်ကြားအပြစ်ရရင်းနဲ့ဆွေးနွေးရေးပါဝင်တဲ့အဆိုပြုချက်ကိုတောင်ဆူဒန်သမ္မတနဲ့အာဖရိကဒေသရင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအစိုးရအချင်းချင်းပူးပေါင်းဆောင်ရွက်ရေး IGAD အဖွဲ့တို့ကအဆိုပြုခဲ့ကြတာပါ။ဒီအဆိုပြုချက်ကိုစစ်တပ်ဘက်ကကနဦးသဘောတူတယ်လို့ပြောပေမဲ့အပြိုင်အာဏာလုနေတဲ့ RSF ပြည်သူစစ်ဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူးဒီကနေ့ RSF ထုတ်ပြန်တဲ့ကြေညာချက်မှာစစ်တပ်ဘက်ကသူတို့တပ်တွေကိုတိုက်ခိုက်နေတယ်လို့ဆွဆဲထားတဲ့ချက်တွေပဲပါဝင်ပါတယ်ဆူဒန်မှာပြစ်ခတ်မှုတွေရေရှည်ရဆက်ထားရဲ့အထူးတွဲစူးစမ်းဖို့အတွက်အာဖရိကသမ္မတကကော်မရှင်ဥက္ကဋ္ဌနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလီဂန်တို့ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဗိုလ်ထုံးတွေကကြေညာချက်ထုတ်ပြန်ပါတယ်ဒီချိန်ထဲမှာပဲဆူဒန်မှာပိတ်မိနေတဲ့နိုင်ငံသားတွေကိုပြန်ခေါ်ထုတ်နိုင်ရေးအစိုးရတွေဆက်ပြီးတော့စူးစမ်းနေကြပါတယ်ရှင်
တူရကီသမ္မတကတော့ချက်မှတ်ရေးကြောင့်ရုတ်တရက်မဲဆွဲခွဲတွေဖျက်သိမ်းလိုက်ရပါတယ်။တူရကီသမ္မတရီဆက်တေယပ်အာတိုဝန်ဟာချက်မှတ်ရေးအိမ်မှာနားဖို့လိုအပ်တဲ့အတွက်မနေ့ကရွက်ောက်ပွဲမဲဆွဲစီယုံရေးအစီအစဉ်တစ်ခုလုံးကိုဖျက်သိမ်းလိုက်ရတယ်လို့ကြေညာလိုက်ပါတယ်။သမ္မတအာတိုဝန်ဟာအင်ကာနေတုန်းကရုတ်တန်အင်တာဗျူးလုပ်နေတုန်းပိုက်အောင်တာကြောင့်အင်တာဗျူးကိုမိနစ်20လောက်ခေတ္တရပ်ဆိုင်ခဲ့ရပြီးတရက်ကြာမှပဲအခုလိုရွက်ောက်ပွဲမဲဆွဲစီယုံရေးခီးစဉ်ကိုဖျက်သိမ်းလိုက်ရတာပါ။သမ္မတအာတိုဝန်ဟာမနေ့ဗုဒ္ဓနေ့ကကရစ်ခီလ်ယော့စကတ်စီဗတ်မြို့တွေမှာမဲဆွဲဖို့အတွက်စီစဉ်ထားတာဖြစ်ပြီးသူ့ဆရာဝန်တွေရဲ့အကြံပေးချက်အရအိမ်မှာနားရမှာဖြစ်တဲ့အတွက်သူ့စာဒုသမရဖူရက်အော့ခ်တေကပဲလာရောက်မှာဖြစ်တယ်လို့တစ်တာကနေကြေညာထားပါတယ်။ဒါအပြင်နိုင်ငံတောင်ပိုင်းကမဆင်မြို့မှာလုံးမဲ့သမရရဲ့မဲဆွဲစီယုံရေးခီးစဉ်ကိုလည်းဖျက်သိမ်းလိုက်တယ်လို့အာဏာရပါတီဒီဥက္ကဋ္ဌအကန်ကန်ဒီမာကဗိုလ်ထုနှောက်မိုက်ကကြေညာထားပါတယ်။ဒါပေမဲ့လည်းတူရကီနိုင်ငံရဲ့ပထမဆုံးနျူကလ িয়ার တရားပေးဆက်ရုံဖွင့်ပွဲအခမ်းအနားကိုတော့အင်တာနက်အွန်လိုင်းကနေတက်ရောက်သွားမှာဖြစ်တယ်လို့တော့သမရကပြောထားပါတယ်။ဒါပေမဲ့သမရအာဒူဝန်ဟာအကြီးအကျယ်နေမကောင်းဖြစ်ပြီးစိတ်ယုံတင်ထားရတဲ့ဆိုပြီးသတင်းတွေထွက်နေတဲ့အနေထားမှာတော့တူရကီအာဏာပိုင်တွေကငြင်းဆူထားပါတယ်ခင်ဗျာ။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဧပြီလ29ရက်ကြာတာရေဒီညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်မြန်မာနိုင်ငံအတွက်အထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရကပေးထားတဲ့ခီးသည်တင်သင်္ဘောတွေကိုစစ်တပ်အတွက်အသုံးပြုနေတဲ့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။ဂျပန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေး ODA အစီအစဉ်နဲ့အကူအညီတွေပေးတဲ့အချိန်ကလေးကစစ်ရေးအတွက်အသုံးချတာမလို့ရဘူးဆိုတဲ့ကန့်သတ်ချက်ရှိခဲ့တာမို့အလားတူနောက်ထပ်မဖြစ်အောင်အာမခံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံအတွက်2018ခုနှစ်တုန်းကခီးသည်တင်သင်္ဘောနှစ်ဆင်းပေးခဲ့ပြီးတော့2019ခုနှစ်မှာနောက်ထပ်တစ်စီးထပ်ပြီးတော့ပေးခဲ့ပါတယ်။အဲ့ဒီသင်္ဘောတွေကိုစစ်တပ်ကအသုံးပြုနေပုံရတယ်လို့ပြည်ရင်းသတင်းတွေမှာစက်တင်ဘာလတုန်းကဖော်ပြခဲ့ပြီးတဲ့နောက်မှာသင်္ဘောနှစ်စီးကိုရခိုင်ပြည်နယ်ထဲမှာစစ်သားတွေနဲ့လက်နက်တွေတည်ယူပို့ဆောင်ရမှာအသုံးပြုခဲ့တယ်ဆိုတာကိုဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကအတည်ပြုနိုင်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကစိတ်မကောင်းကြောင်းနဲ့ ODA အစီအစဉ်စည်းကမ်းတွေကိုထပ်ပြီးတော့မချိုးဖောက်ပါဘူးလို့ကတိပြုခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရဲ့ဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ဂျပန်သတင်းတွေမှာဖော်ပြပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီး2021ခုနှစ်နောက်ပိုင်းကလေးကမြန်မာနိုင်ငံကိုနောက်ထပ် ODA အထောက်အပံ့အသစ်တွေမပေးဖို့အတွက်ဂျပန်အစိုးရကဆုံးဖြတ်ထားပါတယ်။လက်ရှိပေးနေတဲ့ ODA တရားဝင်ဖွံ့ဖြိုးရေးအကူအညီတွေကိုတော့ဆက်လက်ပေးနေစေဖြစ်ပါတယ်ရှင
်။အမေရိကန်နဲ့ဖိလစ်ပိုင်တပ်တွေအကြီးဆုံးပူးတွဲစီရေးလေ့ကျင့်မှုထဲသင်္ဘောမြို့အောင်တိုက်ခိုက်မှုကြီးပါထည့်လုပ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်အတွင်းကဖိလစ်ပိုင်ရေပိုင်နယ်ထဲမှာမနေ့ကလုပ်ခဲ့တဲ့ဒီစီရေးလေ့ကျင့်မှုအတွင်း ပြမှတ်ကိုအခုလိုအတိအကျထိမှန်အောင်ဖြစ်တဲ့ဒုံးကျည်တွေအမြောက်တွေနဲ့လေကြောင်းကနေတက်ခိုက်တာတွေပါဝင်ခဲ့ပါတယ်။အမေရိကန်တပ်တွေဘက်ကအင်အားပြင်းထန်တဲ့ဒုံးကျည်တွေပြစ်လွတ်ပြီးစီးရဲလေ့ကျင့်တာတွေကိုဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကိုယ်တိုင်လည်းနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့ဆန်အန်တိုနီယိုမြို့ကနေကြည့်ရှုခဲ့ပါတယ်။သုံးသက်သူတွေကတော့ဖိလစ်ပိုင်သမ္မတအခုလိုကိုယ်တိုင်ပါခဲ့တာကအမေရိကန်နဲ့ဖိလစ်ပိုင်ကြားမဟာမိတ်စာချုပ်ချုပ်ထားတာကိုအပြေအဝါထောက်ခံကြောင်းပြသလိုက်တာလို့ဆိုနေပါတယ်။တောင်တရုတ်ပင်လယ်တွင်မှာတရုတ်နိုင်ငံကရန်လိုတဲ့အပြုအမူတွေတိုးပြီးတော့လှုပ်လာနေတာကစိုးရင်စရာအကောင်းဆုံးအခြေအနေဖြစ်လာနေတာကြောင့်ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဆယ်စုနှစ်ကြာပြည်တွင်းသဘုံတွေကိုတိုက်နေတာတွေအစားပြည်ပရန်ကိုကာကွယ်ဖို့အတွက်ပိုအာယုံဆိုင်လှုပ်ဆောင်တင်တယ်လို့သမ္မတမာကော့စ်ကအမိန့်ပေးထားပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံကိုအစ်မြင့်ကျွမ်းကျင်လှုပ်သွားတွေပို့ပြီးတော့လွယ်လွယ်ကူကူလာရောက်နိုင်အောင်နဲ့နိုင်ငံထဲမှာဒီအမြဲတမ်းနေထိုင်ခွင့်အဆင်ပြေပြေရှောက်နိုင်အောင်ပါဝင်တဲ့လူဝေမှုကြီးကြပ်ရေးစနစ်တစ်ခုကလုံးကိုပြန်လည်တုံ့တက်ဖို့အတွက်အစိုးရကအဆိုပြုထားပါတယ်။လက်ရှိလူဝေမှုကြီးကြပ်ရေးစနစ်ကအလုံးမဖြစ်တာမို့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့ဗီဒီယိုဝင်ကြီးကလဲအိုနီလ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ Our migration system is suffering from a decade of genuinely breathtaking neglect. It is broken.It is failing our businesses. It is failing migrants themselves.
Australia လူဝေမှုကြီးကြပ်ရေးစနစ်ကဆယ်စုနှစ်တခုလောက်လျှစ်လျူရှုခံထားရတဲ့အကျိုးဆက်ကြောင့်လုံးဝအလုံးမဖြစ်တော့ဘူးလို့ပြောသွားတာပါ။ Australia စီးပွားရေးလုပ်ငန်းတွေအတွက်အလုံးမဖြစ်သလိုနိုင်ငံရွှေ့ပြောင်းအခြေချသူတွေအတွက်တင်မဟုတ်ဘဲအစိုးဆုံးကတော့ Australia နိုင်ငံသားတွေအတွက်ပါလုံးဝအလုံးမဖြစ်ဘူးလို့ပြည်ထောင်စုဝန်ကြီး Claire O'Neill ပြောကြားသွားပါတယ်။ပြည်တွင်းမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုနိုင်ငံပြောင်းအခြေချသူတွေကိုကူညီဖြည့်ရှင်းပေးနိုင်ဖို့အခုလိုဒီအပြောင်းအလဲတွေလုပ်ဖို့လိုအပ်တယ်လို့သူကပြောပါတယ်။အမှတ်ပေးစနစ်နဲ့နိုင်ငံသားသားကျွမ်းကျင်လှုပ်သားတွေကိုရွေးချယ်ခေါ်ယူတဲ့လက်ရှိစနစ်ကိုဩစတြေးလျနိုင်ငံစီးပွားရေးအတွက်လိုအပ်ချက်နဲ့ကိုက်ညီတဲ့ကျွမ်းကျင်သူတွေကိုအဓိကထားရွေးချယ်ပြီးတော့အပြောင်းအလဲတွေလုပ်သွားမယ်လို့အစိုးရကပြောပါတယ်။လူဝေမှုကြီးကြပ်ရေးစနစ်အောက်မှာရှိတဲ့ကဏ္ဍအားလုံးနှိပါးကိုပြန်လည်ပြင်ဆင်မှာဖြစ်တယ်လို့နိုင်ငံတကာကျောင်းသားတွေအတွက်ဗီဇာတင်းကျပ်မှုတွေလည်းလုပ်သွားမှာဖြစ်ပါတယ်။ယာယီဗီဇာနဲ့လာရောက်တဲ့ကျွမ်းကျင်အစ်စ်လှုပ်သားတွေအနေနဲ့အရင်တုန်းကအမြဲတမ်းနေထိုင်ခွင့်ရှောက်ခွင့်မရှိတာကိုလည်းရှောက်ခွင့်ရအောင်လို့လမ်းဖွင့်ပေးမှာဖြစ်ပါတယ်။နိုင်ငံထဲမှာအလုံလာလုပ်သူတွေအတွက်အနှိမ်ဆုံးလောက်ခတ်တက်မှတ်ချက်ကိုလည်းတစ်နှစ်ကိုဩစတြေးလျဒေါ်လာ5,000 3,000 ကျော်တက်မှတ်ထားတာကနေအမေရိကန်ဒေါ်လာ 4,000 6,000 ကျော်နဲ့ညီမျှတဲ့ဩစတြေးလျဒေါ်လာ 8,000 အထိတိုးပေးမှာပါအခုလိုအပြောင်းအလဲတွေလုပ်သွားပေမဲ့လည်းနိုင်ငံမှာနှစ်ဆယ်အမြဲတမ်းနေထိုင်ခွင့်ပြုသူအရေအတွက်ကိုတော့တိုးပေးမှာမဟုတ်ပါဘူးရှင
် Samsung လက်စစ်ကုမ္ပဏီကြီးအနေနဲ့ဒီနှစ်စာပိုင်းလတွေမှာအမြတ်95ကျပ်ခန့်အထိကြီးကြီးမားမားကျဆင်းသွားတယ်လို့ထုတ်ပြန်လိုက်ပါတယ်ကမ္ဘာတစ်ဝက်မှာတပိုင်းလက်ကူပစ္စည်းဝယ်လို့အကြီးကျယ်ထိုးကြပြီးဈေးတွေလည်းအဆမတန်ကျဆင်းသွားခဲ့တဲ့အတွက်ဒီနေ့ပထမ3လတွင်အခုလိုကျဆင်းသွားရတာလို့ Samsung Electronic Company ကဒီနေ့ထုတ်ပြန်လိုက်တာပါကမ္ဘာပေါ်မှာ memory chip တွေအများဆုံးထုတ်လုပ်တဲ့ Samsung Company ကြီးဟာမနစ်ကပထမ3လတွင်အမြတ်ကိုရီးယားဝန်ငွေ 14.1 ထရီလီယံရှိခဲ့ရကနေအခုနှစ်ဇန်နဝါရီကနေ March လ3လအတွင်းမှာတော့ဝန်ငွေ640ဘီလီယံပဲရပြီး95ရာခိုင်နှုန်းကျဆင်းသွားတယ်လို့ပြောပါတယ်ဒါဟာ16နှစ်အတွင်းမြောက်ငွေအ ਨੇ ဆုံးရရှိတာလည်းဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA
VOA American တန်ရဲ့ AD 29ရဲ့ကျတာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆွမြန်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ကင်းပြည်နယ်ချိုင်းစစ်ကြီးကစစ်ဆောင်ဒုက္ခသည်တွေကိုနေရက်ပြန်ပို့ဖို့ဆိုရင်နေရတဲ့တဲ့မှာကင်းပြည်နယ်ချိုင်းစစ်ကြီးမြို့နယ်မှာတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထပ်ပြေးတင်းရှောင်နေတဲ့ဒေသခံတော်တော်များများဟာလုံခြုံရေးစိုးရိမ်မှုကြောင့်အခုချိန်ထိနေရက်မပြန်နိုင်ကြသေးပါဘူးတိုက်ခိုက်မှုတွေနဲ့မိုင်းရန်တွေရှိနေတာကြောင့်နေရက်မပြန်ဘဲလနဲ့ချီတင်းရှောင်နေရတာကစောင့်ဝင်နေရေးကျန်းမာရေးခက်ခဲတွေလည်းပိုများလာနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့တဲ့ကိုမဆွမုံပြပြပေးပါအောင်ခင်ဗျာ
ကြသည်ခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြာရင်စိတ်ကြီးမြို့နယ်တောင်စွန်းကျေးရွာအနံကွင်းကျေးရွာငိမ့်ချမ်းမြိုင်ခလဲတခုနိုင်စတဲ့ကျေးရွာကထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာအခုချိန်ထိနေရရင်းကိုမပြတ်နိုင်ကြသေးပဲဖြစ်နေကြတာပါဒီဒေသမှာမကြခဏပြစ်ခတ်မှုတွေမိုင်းအနေရတွေရှိနေတာကြောင့်မပြတ်ရဲကြတာလို့လဲစစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေသူတူက VOA မြန်မာပိုင်းကိုပြောပါတယ်
ကျန်စီမှာဆိုကလစ်ကွန်နိုင်တို့လူဆိုင်တို့အနိုင်ငယ်တောင်ဆုံးသခိုင်းအဲ့တောင်ဆုံးရွာတို့အဲ့မှာရှိတဲ့သခိုင်းနဲ့ပြီးတဲ့ဆက်ဆောင်ပြီးဒါသူတို့ပြန်လာနိုင်ပြီးတခုကသူတို့အဲ့သခိုင်းနီးမှရောဒီ တချို့လူတွေအေးအထိမှန်နေထောင်လာတဲ့ပုံမှာအဲဒီကြောင့်လည်းသူမပြန်နိုင်သေးတဲ့ပါတယ်ဒါပေမဲ့တရားလုံးအနေထားတော့မဟုတ်ဘူးဥမာရွာတော့တရားတွေပဲစတဲ့စစ်ခန်းနဲ့ဝေးတဲ့အိမ်ကြတော့ဒူကြားဒူကြားတော့ပြန်လာနိုင်တဲ့လူတွေရှိတာပေါ့အခါအနည်းမှရှိတဲ့ဒီလူတွေရတော့မပြန်ရည်ဘူးဘာဖြစ်တော့မတကနာလည်းတိုက်ဝဲဖြစ်တဲ့ဒီမှာခဏခဏလာပြီးတော့ဟိုကရန်ပြစ်ခတ်တဲ့မှာသူတို့နေမကြည့်ပါဘူး
ပြီးခဲ့တဲ့ဇန်နဝါရီလဆန်းမှာစစ်ကောင်စီကလက်နက်ကြီးအပြင်လေကြောင်းကပါအုံပြပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်လာတာကြောင့်ဒေသခံတွေနေရက်ကိုစွန့်ခွာခဲ့ကြရတဲ့တောင်စွန်းကျေးရွာမှာဆိုရင်လဲမိုင်းနေမိလို့အရက်သားတွေနဲ့တလိပ်ဆန်တွေထိခိုက်သေးဆုံးတာတွေရှိတယ်လို့ပြောကြပါတယ်ခလေတကိုနိုင်ကျေးရွာအုပ်စုကနေရက်ပြန်သူတချို့ဟာလဲစီရဲတင်းမာမှုတွေနဲ့ကြုံရတဲ့အခါမှာထပ်ပြီးတော့တိမ်းရှောင်ရတာတွေရှိနေတယ်လို့လဲဒေသခံတွေကပြောပါတယ်
လာလာကြာလာတဲ့မကြော်လေသွားလာလာသွားလာလာပဲအဲ့ဒီလိုမျိုးကသူတလေကြတော့ကြားရတဲ့ကြားလို့ရှိတော့တော့မှပြန်ကြည့်တယ်ပဏာကြီးဒီအတိုင်းကြားရတော့အဲ့ဒါပဲကြည့်တာပေါ့ဒါမှအဲ့လိုတီးတဲ့စီတော့မကြည့်တော့ဘူးလေအဲ့လိုတီးတဲ့စီတော့ကြီးလို့လည်းဘယ်လိုပြောလဲမခင်တော့ဘူးပေါ့နော်ခလေးတရားမြားတဲ့လေးဆိုင်ကြရတော့တစ်စီပဲကြီးတဲ့စီတော့ပြီးမလို့တော့ဘူး
နေမြေတည်ငြိမ်မှုမရှိတာကြောင့်တိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေဟာအချိန်ကြာလာတာနဲ့အမျှအကူအညီလိုအပ်ချက်တွေကတိုးလာနေတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူကပြောပါတယ်
။တော့ကြည့်ရတော့ဘယ်လိုပြောမလဲဒီစစ်ရှောင်တွေကူညီတဲ့အစုအဖွဲ့တခြားပြည်ရတံတွေတိုက်ပွဲဖြစ်တဲ့အချိန်ဒီမှာမှသူကတော့စံတီစာရိုက်ကလာပြီးတယ်တိုက်ပွဲမဖြစ်တော့ဘူးသူကြီးအပံမထွက်တော့ဘူးသူကဘာမှမလာကြတော့ဘူး။အဲ့တော့နောက်ဆက်တွဲကသူကြီးသူဟန်နဲ့
စစ်ရှောင်အများစုကနီးစက်ရာဆွေမျိုးအိမ်နေနဲ့ကိုနီးကိုဟန်နဲ့ဥယျင်ချန်တောတောင်တွေထဲမှာယာယီတဲတွေထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားတောက်ရတာကြောင့်ကျန်းမာရေးကထိခိုက်လာနေကြပါတယ်။သူတို့အတွက်ဆေးဝါးစားနပ်ရိက္ခာစားတဲ့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။တင်းပြင်းတဲ့ချမ်းစစ်ကြီးကစစ်ရှောင်ဒုက္ခသည်တွေနေရပြန်ဖို့စိုးရိမ်နေတာကိုမဆုမုံပြောပြခဲ့တာပါ။အခုတော့စစ်ကောင်စီနဲ့မြေရှင်းလင်းနေတဲ့နောက်စကိုင်းတိုင်းခင်ဦးမြို့နယ်မှာနေရာချီမိလောင်ပျက်စီးခဲ့ရတာပါစစ်ကောင်စီတပ်ဖွဲ့တွေစစ်စင်ရေးလုံနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်မှာမိရှုပျက်စီးမှုတွေကြောင့်အင်ဂျာနဲ့ချီပျက်စီးတာတွေရှိတယ်လို့ဒေသခံတွေကပြောနေပါတယ်နေမြေရှင်းလင်းရေးစစ်ကြောင်းကြောင့်လုံခြုံရေးစွန့်ရတဲ့ဒေသခံတွေလည်းဘေးလွရာကိုတင်းရှောင်နေကြပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခမောင်စုံမြင့်ပြောပြပေးပါအောင်ခင်ဗျာ
ဒီတရင်ပတ်တဲ့စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအိမ်တွေမိရှို့ခံနေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။ AP 25ရက်နေ့ကတကောင်းပင်ကျေးရွာနဲ့26ရက်နေ့28ရက်နေ့တွေကမြို့သစ်ကျေးရွာတို့ကနေအိမ်တွေကိုမိရှို့သွားတာပါ။မိရှို့ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီနေသူတဦးကအခုလိုပြောပါတယ
်။အဲ25ရက်နေ့ဒီကောင်ဝင်ပြီးတော့တပင်ကောင်ကိုညနေခင်းချိုတာပေါ့နော်မင်းကအဲ့ညနေခင်းကျတော့ရွတ်တရတဲ့ကိုမီးချိုတာချိုပြီးတော့မင်းကတော့2နေရာလောက်ချိုတာပေါ့ခုမနဲ့4နေရာလောက်ချိုပြီးထွက်သွားတာအဲအင်ဂျင်4နေရာကျော်လောက်ပါသွားမှာပေါ့900လောက်ရှိတာ100လောက်ကျန်တော့ဆိုတော့ဒီလူကမဝင်နိုင်ဘူးပေါ့
တပင်ကောင်းချေးရွာကနေအိမ်40နီးပါးမီးလောင်ကျွမ်းခဲ့ပြီးမြို့သစ်ရွာကတော့တရွာထဲနဲ့အင်ဂျင်400ကျော်မီးလောင်ကျွမ်းခဲ့တာပါဒေသခံတချို့လည်းအဖမ်းခံရတာရှိတယ်လို့ပြောပေမဲ့အတိအကျတော့မသိရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခင်ဦးမြို့နယ်တဲကကျေးရွာ62ရွာကနေအိမ်ပေါင်း 4,800 နီးပါးမိရှို့ခံခဲ့ရတယ်လို့အချက်အလက်စုဆောင်းနေတဲ့အကဲခတ်တချို့ကခန့်မှန်းထားပါတယ်ဆလင်းကြီးမြို့နယ်ဘက်မှာလည်းမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်တပ်ကဆလင်းကြီးမြို့ကနေမုံရွာမြို့ကိုပြန်လည်ထွက်ခွာသွားတဲ့အတွက်လမ်းတစ်လျှောက်ဒေသခံတွေတိမ်းရှောင်နေရပါတယ်အဲ့ဒီလိုတိမ်းရှောင်နေရတာနဲ့ပတ်သက်ပြီးဒေသခံတဦးက
ကျွန်တော်တို့ဒီနေ့လာတဲ့ဒီကျောင်းကိုတဝက်ကအဲ့ညောင်မကြီးစိတ်ကနေမောင်အောင်ပြန်သွားဖို့ဒါဆိုလမ်းကြောင်းနီးတဲ့ရွာတွေညီတူတွေကြီးရတယ်ဒီကျောင်းထိုးတဲ့အနေထားတော့မဟုတ်ဘူးခင်ဗျာတို့အဲ့မြို့ပေါ်ကနေပြီးတော့အဲ့တဝက်ပြန်ဆုတ်သွားတယ်တကောဗျဟုတ်မောင်အောင်ကိုပြန်ကူးသွားတယ်ဗျာကျွန်တော်တို့ညောင်မကြီးစိတ်ပြန်တယ်လေ
စစ်တပ်ဟာအေဘီလာ25ရက်နေ့ကမုံရွာကနေစလင်းကြီးဘက်တလျှောက်စစ်စင်ရေးအတွင်ရွာသား6ဦးအသက်ခံခဲ့ရတယ်လို့လဲဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စစ်စင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းစစ်ကြောင်းထိုးနေတာကြောင့်နေအိမ်တွေရာတွေချီပျက်စီးဒေသခံတွေဒုက္ခရောက်နေရတာကိုကိုခင်မောင်စိုးမင်းပြောပြခဲ့တာပါ အခုဆက်ပြီးတော့မြန်မာနိုင်ငံမှာလုက္ကန်ရှားပါလို့ထိုင်းနိုင်ငံမှာအလုပ်ထွက်လို့ရသူတွေအနေနဲ့ချင်းမိုင်နိုင်ငံကလပ်မှာဖမ်းဆီးခံရသူတွေတဲ့ပါဝင်သွားနေတဲ့သတင်းပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနာမည်ကြီးလိန်ဖျော်ပြေးနိုင်ငံကလပ်တစ်ခုကိုထိုင်းအာဏာပိုင်တွေကဝန်ရောက်စစ်ဆေးပြီးဖမ်းဆီးခဲ့ရမှာအခုလိုမြန်မာနိုင်ငံသားလူငယ်တချို့လည်းပါဝင်ခဲ့ပါတယ်တရားမဝင်လိန်ဖျော်ပြေးလုပ်ငန်းတွေလုက္ကန်နေတယ်ဆိုတဲ့ဆဆွဲချက်နဲ့နေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဒီသတင်းပတ်ထင်မှာပဲဖန်ဆီးခဲ့တာလို့ဆိုပါတယ်ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနာမည်ကြီးလိန်ဖျော်ပြေးရေးနိုင်ကလပ်ကိုရဲတပ်ဖွဲ့ဝင်တွေနဲ့နေမြေကန်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဧပြီလ25ရက်နေ့ကဝင်ရောက်စစ်ဆေးဖန်ဆီးခဲ့တာပါဒီထဲမှာအသက်မပြည့်သေးသူတွေအပါအဝင်မြန်မာနိုင်ငံသားလူငယ်15ဦးကိုဖမ်းဆီးခဲ့ပါတယ်အခုလိုမျိုးဖမ်းဆီးဖို့သူကိုယ်တိုင်တိုက်ရိုက်ကင်တွယ်ပြီးဖမ်းမိတ်ပေးခဲ့တာဖြစ်တယ်လို့လဲရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာထိုင်းရဲချုပ်စုရချေဟပ်ဖန်ကပြောဆိုသွားပြီးဒီအမှုနဲ့ပတ်သက်လို့ဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်
ရဲကျုပ်စုရချေဟပ်ဖန်ပြောဆိုသွားတာကတော့အခုလိုမျိုးဖမ်းဆီးနိုင်ဖို့နေမြေကန်ရဲတပ်ဖွဲ့ဝင်တွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေပူးပေါင်းလှုပ်ဆောင်ခဲ့ပြီးနေမြေကန်တွေရဲ့သတင်းပေးလာလို့စစ်ဆေးဖမ်းဆီးဖို့လှုပ်ဆောင်ခဲ့ရကြောင်းဖမ်းဆီးစစ်ဆေးမှုတွေကလည်းဆက်လက်ပြုလုပ်နေပါတယ်ဆိုပြီးပြောသွားပါတယ်ဖမ်းဆီးထားတဲ့လူငယ်တွေဟာလိန်ဖျော်ပြေးရေးကြိတ္တစာလုပ်ငန်းမှာပါဝင်နေတယ်ဆိုရင်တော့တရားမဝင်လိန်ဖျော်ပြေးရေးပြစ်မှုဆိုင်ရာဥပဒေနဲ့ဆိုင်ရှင်ကိုရောဆိုင်မှာလုတ်ကင်နေသူတွေကိုပါအမှုဖွင့်တရားစွဲသွားမယ်လို့လည်းပြောဆိုသွားပါတယ်အခုလိုမျိုးလိန်ဖျော်ပြေးရေးနိုင်ကလပ်ကိုဝင်ရောက်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်မှာဆိုင်ပန်ရှင်နဲ့နိုင်ကလပ်တာဝန်ခံထိုင်းနိုင်ငံသား3ဦးကိုဖမ်းဆီးခဲ့တဲ့အပြင်အသက်မပြည့်သေးတဲ့လူငယ်တွေပါဝင်တဲ့မြန်မာနိုင်ငံသား15ဦးဟာလည်းတရားမဝင်လိန်ဖျော်ပြေးရေးလုပ်ငန်းမှာဝင်ရောက်လုတ်ကင်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ဆိုပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေလုတ်ကင်နေတဲ့လိန်ဖျော်ပြေးနိုင်ကလပ်ဟာချင်းမိုင်မြို့ချမ်းဖွားနယ်မြေမှာဖွင့်ထားတဲ့နာမည်ကြီးနိုင်ကလပ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီနိုင်ကလပ်မှာဝင်ရောက်လုတ်ကင်နေသူ100ကျော်ရှိရမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေပါတယ်။လုတ်ကင်နေသူအများစုဟာမြန်မာနိုင်ငံရှမ်းပြည်မူဆယ်နဲ့နေဆက်ဒေသတိုင်းရင်းသားဒေသတွေဘက်ကလာကြသူတွေလို့လည်းသိရပါတယ်ရှင်။
ထိုင်းနိုင်ငံချင်းမိုင်မြို့ကနိုင်ကလပ်တစ်ခုမှာဖမ်းဆီးခံရသူတွေအတွက်မြန်မာနိုင်ငံကလာပြီးတော့ရှေ့ပြောင်းအလုပ်လုပ်ကြတဲ့သူတွေပါဝင်ခဲ့တာကိုမယေးမှာပြောပြခဲ့တာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American တန်ကနေ AP 28ရဲ့ချက်တာရညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့အစိုးမရတဲ့ရာသီဥတုပြောင်းလဲဒဏ်ခံနေတဲ့စပါးမျိုးကိုဖိလစ်ပိုင်နိုင်ငံမှာထုတ်လုပ်အသုံးပြုလိုက်တာပါ။ဖိလစ်ပိုင်နိုင်ငံမှာစိုက်ပျိုးရေးသိပ္ပံပညာရှင်တွေဟာမိုးခေါင်တာရေကြီးတာစတဲ့ရာသီဥတုဒဏ်တွေကိုခံနိုင်တဲ့ဆန်စပါးမျိုးတွေကိုသုတေသနပြုလုပ်ပြီးတော့ထုတ်လုပ်နေကြပါတယ်။ရိုက်တာစတင်ဆာမတ်ကိုအခြေခံပြီးတော့ကြွယ်နိုင်ပြပြပေးပါအောင်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှိတဲ့နိုင်ငံကဆန်စပါးသုတေသနဌာနကသိပ္ပံပညာရှင်တွေဟာရာသီဥတုဒဏ်ခံနိုင်တဲ့ဆန်စပါးမျိုးကွဲတွေကိုထုတ်လုပ်လာနေကြပါတယ်။အထူးသဖြင့်ဖိလစ်ပိုင်လိုဆန်ထုတ်လုပ်တဲ့နိုင်ငံတွေမှာရာသီဥတုပြောင်းလဲမှုကြောင့်လေယာဉ်စိုက်ပျိုးရေးကဏ္ဍမှာဖြစ်လာတဲ့အကျိုးဆက်တွေကိုထိန်းချုပ်နိုင်ဖို့မျှော်လင့်နေကြပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ဆန်စပါးစိုက်ပျိုးမှုကိုထိခိုက်စေတယ်လို့အဲ့ဒီသုတေသနဌာနကအကြီးတန်းသုတေသီရှလတ်ဗျစိတ်ကအခုလိုပြောပါတယ်
။ For example the rising temperatures lead to
ဥပမာအားဖြင့်ပူချိန်မြင့်တဲ့အတွက်တစ်ခါတစ်ရံမှဆန်စပါးအထွက်နှုန်းကိုချက်ဆင်းစေပါတယ်။နေ့ပူချိန်ညပူချိန်ဒါတွေကမိုးခေါင်တာတွေရေကြီးတာတွေကိုပို့ပြီးတော့ဖြစ်စေပါတယ်။ပြီးတော့ပင်လယ်ရင်မြစ်နှစ်ပြင်မြင့်တက်လာတာကလည်းကန်ယူလန်ဒေသမှာစားငန်ရှိတွေလွှမ်းမိုးစေပြီးစားတဲ့ပါဝင်မှုကိုတိုးစေပါတယ်။အဲ့ဒီအချက်တွေအားလုံးကဆန်စပါးစိုက်ပျိုးတဲ့နေရာစုံမှာဆက်အထွက်နှုန်းကိုထိခိုက်စေပါတယ
်။အဲ့ဒီနိုင်ငံကဆန်စပါးသုတေသနဌာနမှာရှိတဲ့သုတေသီတွေကတော့ဒီလိုမျိုးဆန်စပါးမျိုးကွဲတွေကမိုးခေါင်တာရေကြီးတာပင်လယ်ရင်မြင့်တက်တာစားတဲ့တင်းထန်တဲ့ရာသီဥတုဒဏ်တွေကိုခံနိုင်ရှိပြီးတော့ လယ်သမားတွေကိုလည်းစိုးရွားတဲ့ရာသီဥတုတွေရဲ့အကျိုးဆက်တွေကိုပို့ပြီးတော့ခံနိုင်ရှိအောင်အထောက်အကူပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ
် What we hope is that you know these varieties will lead
ကျွန်တော်တို့မျှော်လင့်တာကတော့ဒီလိုရာသီဥတုပြောင်းလဲမှုဒဏ်ကိုခံနိုင်တဲ့စံအမျိုးအစားစုံရှိတဲ့အတွက်စံစိုက်ပျိုးမှုမှာပိုမိုတည်ငြိမ်မှုရရှိလာပြီးအန်ဒီရီလည်းနည်းလာစေလိမ့်မယ်လို့မျှော်လင့်ပါတယ်အဲဒီလိုဆိုရင်လယ်သမားတွေလည်းဝင်ငွေပိုးရပြီးထုတ်လုပ်မှုစိတ်လည်းတက်တာသွားမှာဖြစ်တယ်လို့သူတို့ရဲ့လူမှုဘဝတွေလည်းတိုးတက်လာမှာဖြစ်ပါတယ
်ပြည်နာနဲ့ရာသီဥတုဒဏ်ကိုခံနိုင်တဲ့စံတွေဟာဖိလစ်ပိုင်မှာပို့ပြီးတော့တံမိုးရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာပြည်တွင်းမှာစံဈေးအကြီးအကျယ်မမြင့်တက်အောင်ကာကွယ်တဲ့အနေနဲ့ပြည်ပကစံတင်သွင်းမှုကိုအလွန်မဲမိခိုအားထားတဲ့နိုင်ငံဖြစ်ပါတယ်သိပ္ပံပညာရှင်တွေဟာ marker assistant breeding လို့ခေါ်တဲ့ခေတ်မီဖွံ့ဖြိုးတိုးတက်တဲ့နည်းလမ်းတွေကိုသုံးပြီးတော့ကိုကြိုက်တဲ့စံစဘာမျိုးကမျိုးဗီဇကိုရှာဖွေဖော်ထုတ်လာနိုင်ပြီးတော့အဲ့ဒါကိုတခြားမျိုးကွဲတစ်ခုနဲ့ပေါင်းပြီးကိုလိုချင်တဲ့မျိုးကွဲကိုထုတ်လုပ်လာနိုင်ကြတာဖြစ်တယ်လို့ IRRI ဌာနရဲ့သုတေသနမန်နေဂျာ Rulix Mendoza ကပြောပါတယ်အခုလောလောဆယ်မှာတော့အဲ့ဒီကသုတေတီတွေဟာမိုးခေါမှုရေကြီးမှုနဲ့စားငယ်ရည်မြင်မာတဲ့ဒဏ်ကိုခံနိုင်တဲ့စံမျိုးတွေကိုပဲအဓိကအာရုံစိုက်လှုပ်ဆောင်နေကြတာဖြစ်ပါတယ်မိုးခေါင်းနဲ့တန်ကိုခံနိုင်တဲ့ဆန်မျိုးရဲ့မျိုးဗီဇကပုံမှန်ဆန်စပားမျိုးထက်သတင်းပတ်ပေါင်းများစွာပိုကြကြခံနိုင်ပြီးတော့ရေသိမ့်မရှိဘဲနဲ့လည်းစိုက်နိုင်တာဖြစ်ပါတယ်။ဒီလိုဆန်စပားမျိုးကအရန်ပူပြင်း6တွေနေလဲအထွတ်နှုန်းကောင်းကောင်းပေးနိုင်ပြီးတော့ဒီလိုဆန်စပားမျိုးတွေကိုအခုခါမှာအိန္ဒိယဖိလစ်ပိုင်နဲ့နီပေါနိုင်ငံတွေမှာလည်းစိုက်ပျိုးနေကြပြီဖြစ်ပါတယ်။ရေကြီးတဲ့တန်ကိုခံနိုင်တဲ့စပားမျိုးတွေကတော့ပုံမှန်စပားမျိုးတွေထက်ကိုနှစ်ပတ်လောက်ပိုပြီးတော့ရေကြီးတဲ့တန်ကိုခံနိုင်ပြီးအဲ့လိုခံနိုင်တဲ့အတွက်တိုင်ဖုန်မုန်တိုင်းနဲ့ရေလွှမ်းမှုဒဏ်ကိုခံရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကယုံကြည်နေပါတယ်။ဒါပြင်စားငတ်ရည်မြင့်တက်မှုဒဏ်ကိုခံနိုင်တဲ့အမျိုးကတော့ကာယိုရန်နဲ့နီးတဲ့ဒေသတွေမှာစားငတ်ရည်ဝင်တဲ့ဒဏ်ကိုခံနိုင်မှာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာစံတင်သွင်းမှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဟာပြည်မြအားဖြင့်တစ်နှစ်ကိုအပူပိုင်းမုန်တိုင်းဒဏ်ကိုအကျဉ်း20လောက်ခံရလေရှိပြီးတော့အခုအခါမှာတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်ပိုပြီးတော့အခြေအနေတွေကဆိုးလာနေပါတယ်ဖိလစ်ပိုင်နေရာစိုက်ပျိုးရေးဌာနရဲ့အစီရင်ခံစာအရတော့2022ခုနှစ်အတွင်းရေလွှမ်းမှုမှုကြောင့်အမေရိကန်ဒေါ်လာ6,800,000နဲ့တန်ဖိုးညီမျှတဲ့စိုက်ပျိုးရေးထွက်ခုံတွေပျက်စီးခဲ့ပြီးတော့အိတ်ထဲမှာတော့စံကဒေါ်လာ4,000,000ခွဲဖို့လောက်ပါရှိတယ်လို့ပြောပါတယ်ဖိလစ်ပိုင်မြောက်ပိုင်းကဘူလကန်ခရိုင်ကလယ်သမား Alex Abortis ကတော့ရာသီဥတုဒဏ်ခံနိုင်တဲ့စံစဘာမျိုးကွဲတွေကသူ့အတွက်တော့တေချာပေါက်အထွက်နှုန်းတိုးတက်လာစီမှာဖြစ်တယ်လို့ပြောပါတယ
်မကန်တန်ကားရမိုက်ပါမေပကာစကဲတူလန်ပတ်တူဘီ
တကယ်လို့ရေမရှိခဲ့ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ရေငွေ့နည်းနည်းလေးပဲရှိရင်ပဲဖြစ်ဖြစ်အဲ့လိုအခြေအနေမျိုးမှာတော့စိုက်လို့ရဖို့မျှော်လင့်နိုင်တယ်ဆိုတော့ဒါကကောင်းပါတယ်ကျွန်တော်တို့လယ်တွေတဲကတချို့နေရာတွေမှာရေမရှိတဲ့အတွက်တစ်ခါတလေမှစပားစိုက်ဖို့အရန်ခက်ခဲပြီးတော့အများအတန်းမစိုက်နိုင်ပါဘူ
း2019ခုနှစ်တုန်းကတော့မနီလာပါဝယ်ဖိလစ်ပိုင်အလဲပိုင်းနဲ့တောင်ပိုင်းဒေသက5ခုမှာမိုးခေါင်ငယ်ပြီးတော့ခရိုင်10ခုမှာကပ်ဘေးအခြေအနေကိုကြီးညာခဲ့ရတယ်လို့ဖိလစ်ပိုင်မျိုးသားဘေးနုခအန်ဒီယရှော့ချာရီနဲ့စီမံခန့်ခွဲမှုကောင်စီကပြောပါရယ်။ဒါပြင်အဲ့ဒီနှစ်မှာပဲမိုးခေါင်မှုကြောင့်လယ်မြေဧက3,300ကျော်နဲ့အမေရိကန်ဒေါ်လာ 23.6 တန်းကျော်တန်ဖိုးရှိတဲ့လေယာထွက်ကုန်သီးနှံတွေပျက်စီးခဲ့တယ်လို့ဖိလစ်ပိုင်လေယာစိုက်ပျိုးရေးဌာနကပြောပါရယ်ခင်ဗျာ
။စိုက်ပျိုးရေးမှာအဆိုးမရတဲ့ရာသီဥတုဒဏ်ခံစပားမျိုးကိုဖိလစ်ပိုင်မှာထုတ်သုံးနေတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုလိုသတင်းပို့ဖို့ချက်ပြီးဥက္ကဋ္ဌရဲ့မြန်မာပြည်သုံးသက်ချက်ပါဝင်ကျမ်းမိုင်နဲ့တိုင်းရင်းသတင်းစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတယ်မို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တိုင်းရင်းရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် FIO American တန်ကနေမြန်မာဘာသာ Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေ3251တွေကနေရုပ်သံကဘာတစ်ဆင့်ဆက်လက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့ည10နာရီထိနောက်ဆက်ကြည့်ရှုနိုင်ပါတယ်။အခုကြာသပတေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေတဲ့ကြံပိုင်ကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနောက်ဆက်ကြည့်ရှုအောင်ပါ။ကီအန်ဒီတလိုင်းအင်အားစုခေါင်းစဉ်နဲ့ကီအန်ဒီတပ်ပေါင်းစုံဖြစ်လာပုံကိုသုံးသက်ပြထားပါတယ်။နယူးတလိုင်းမှာကီအန်ဒီလက်နက်ကင်တပ်ဖွဲ့တွေပါဝင်ဆင်နွှဲနေပုံကိုဦးအောင်ခင်ကရေးသားထားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ကောင်စီအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းကရင်နီခေါ်ကရားပြည်နယ်မှာတိုက်ပွဲပေါင်း650ဖြစ်ပွားပါတယ်စစ်ကောင်စီတပ်သား2000နီးပါးသေဆုံးပြီးကရင်နီဘက်က250ကျဆုံးတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစု PKPF ကဧပြီလ1ရက်နေ့ကကြေညာပါတယ်စစ်ရှောင်ဒုက္ခသည်134ဦးနဲ့အရသာ300ကျော်အသက်ခံရရတယ်လို့ဆိုပါတယ်စစ်ကောင်စီမတက်ခင်ကကရင်နီပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပြီးပါတီရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ကရင်နီတပ်မတော်ဟာဝါရင်တပ်ဖွဲ့ဖြစ်ပါတယ်။2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာတဲ့အချိန်အထိကရင်နီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်။ကရင်နီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပေမဲ့အခုတော့အင်အား8000ကျော်ရှိနေပြီလို့သိရပါတယ်။ကရင်နီပြည်နယ်မှာပြန့်ကျဲနေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုစုစည်းပြီးကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကိုဖွဲ့စည်းလိုက်ကြောင်း2021မေလ31ရက်နေ့ကကြေညာတာမို့တော်လှန်ရေးတပ်ဖွဲ့တပ်တန်းနှစ်နှစ်နီးပါးရှိနေပါပြီ။
ကရင်နီ KNDF ဟာစတင်ဖွဲ့စည်းခြင်းကစပြီးကရင်နီတပ်မတော် KA နဲ့ပူးတွဲလိုက်ပြီးကရင်နီတပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ဘီတူက KNDF ရဲ့စစ်ဦးစီးအဖြစ်တာဝန်ယူထားပါတယ်။တနည်းဆိုရရင်တော့စစ်ကောင်စီကိုတိုက်ဖြတ်ရေးအင်အားစုအလုံးကရင်နီတပ်မတော်ရဲ့ဦးဆောင်မှုကိုခံယူထားပါတယ်။ KNDF တိုင်းရင်းပေါင်း22ရင်းမှာအင်အားရှိပြီးကရင်နီပြည်နယ်အတိုင်းအမင်းခံကောင်စီရဲ့နိုင်ငံရေးဥဆောင်မှုကိုခံယူကြောင်းသိရပါတယ်အင်အားထောင်ချီရှိနေတဲ့စစ်ကောင်စီတပ်ဟာရဲခါပို့လမ်းကြောင်းတွေကိုချုပ်ကန်နေအောင်စစ်ဆင်နေတာကို KNDF နဲ့ဂရင်းနီတပ်မတော်ကခုခံတိုက်ခိုက်နေပါတယ်ကုန်းကြောင်းကပို့ရင်အငြင်းတန်းအတိုက်ခိုက်ခံရတာမို့ရဟန်းရင်နဲ့စစ်ကောင်စီတပ်တွေကိုရဲခါပို့နေရတယ်လို့ KNDF ကလူထုຫນွေဦးကိုပြောကြားခဲ့ပါတယ်ခုခံစစ်ဆိုပေမဲ့ KNDF ကထိုးစစ်ဆင်တဲ့အခါတွေလည်းရှိတယ်လို့ဆိုပါတယ်
ကရင်နီပြည်နယ်မှာ KNDF နဲ့ကရင်နီတပ်မတော်အပြင်အခြားလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့လည်းရှိပါသေးတယ်။အင်အားအကြီးဆုံးဖြစ်တဲ့ KNPP ကခွဲထွက်သွားတဲ့ကလလတပ်ဖွဲ့မှာအင်အား1500ဝန်းကျင်ရှိပြီး2009မှာစစ်တပ်လက်အောက်ခံနေကြားဆောင်တပ်ဖြစ်လာပါတယ်။ကလလတပ်ဟာကရင်နီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးဖြစ်ပြီးကရင်နီပြည်နယ်မှာတိုင်းသားလူမျိုးနွယ်ကိုခုရှိတာကိုပေါ်ပြတာဖြစ်ပုံရပါတယ်စစ်အင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်သူပါတီရဲ့လက်နက်ကင်တပ်ဖွဲ့လည်းရှိပါသေးတယ်လွန်ခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကကလလတပ်သားတွေစီးလာတဲ့ကားတိုက်ခိုက်ခံရတာဟာမတော်တဆမှားယွင်းမှုဖြစ်တယ်လို့ KNDF ကဖြေရှင်းထားပါတယ
်ဂရင်းနီနေသားဆောင်တပ်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုဆန့်ကျင်တဲ့KA တပ်နဲ့ KNDF ဂရင်းနီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်။ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတနဲ့ကယန်းပြည်သစ်ပါတီကပန်ကြားတဲ့အတွက်ခိတ္တကနအပြည့်ရထားပုံရပါတယ်။ KNDF ဂရင်းနီကာကွယ်ရေးတပ်ဟာလူထုတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကိုင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီး စစ်ကောင်စီကိုပူးပေါင်းတိုက်ခိုက်တဲ့အဆင့်မရှိသေးဘူးလို့သိရပါတယ်။ကရင်နီနယ်ကြောဆောင်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုမကူညီပဲဂျားနေနိုင်လိမ့်မယ်လို့ယူဆရပါတယ်။တိုက်ပွဲမှာအရင်နေတဲ့စစ်ကောင်စီတပ်တွေဟာဒေသခံရဲသားတွေကိုနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာတွေကိုဒေသခံလက်နက်ကိုင်တွေကလစ်လျူရှုမနေကြဖို့လဲပန်ကြားထားပုံရပါတယ်
။စစ်ကောင်စီတပ်ရင်းအများဆုံးအခြေစိုက်တဲ့အရာဟာဘော်လခဲမျိုးနယ်ပါဦးသိစိန်အစိုးရရဲ့ကျန့်ဖို့ဝင်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်ပြောက်တဲ့နယ်မြေဖြစ်ပါတယ်။2020ရွေးကောက်ပွဲမှာလည်းဦးစိုးသိန်းပဲထပ်မံအနိုင်ရပါတယ်။ဘော်လခဲလူဦးရေတစ်ဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘော်လခဲမြို့မှာချင်းမြန်တိုင်ရင်သုံးရင်စစ်တပ်ထပ်ပေါ်ရေးတပ်မဟာဗျူဟာတပ်နဲ့နေကြောဆောင်တပ်လည်းရှိတာမို့ကျန့်ဖို့ပါတီရဲ့အောင်မြေလိုဖြစ်နေပုံရပါတယ်အခုတော့ဘော်လခဲမှာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့နေ့စဉ်ရက်ဆက်တိုက်ပွဲဖြစ်နေပါတယ်လွန်ခဲ့တဲ့ဇန်နဝါရီလက KNDF တိုင်ရင်သစ်အမှတ်22ကိုပင်လောင်းဒေသမှာဖွဲ့စည်းလိုက်ပါတယ်ပင်လောင်းဟာစစ်ကောင်စီလက်အောက်က PNO ပိုအိုအမျိုးသားအဖွဲ့ရဲ့အထူးဒေသဖြစ်တာမို့ KNDF တိုင်ရင်22ဟာခန်းကောင် PNDF ကိုပိုအိုအမျိုးသားကာကွယ်ရေးတပ်နဲ့ဘူးတွဲအခြေစိုက်နေပါတယ်ခုခါစဉ်နနေ့အတွင်းမှာကရင်နီတွန်လိုင်းရေးလှုပ်ရှားမှုဟာရှမ်းပြည်နယ်တောင်ပိုင်းအထိရောက်ရှိသွားတာမို့စစ်မျက်နှာလဲပုံမူကျပြန့်လာတာတွေ့ရပါတယ်ခင်ဗျာ
ကရင်နီတွန်လိုင်းအင်အားစုခေါင်းစဉ်နဲ့ကရပြည်နယ်ဒေသခေါ်ကရင်နီဒေသဟာအရင်အများစုအေဂျင့်ခေတာကနေအခုစစ်အာဏာသိမ်းပြီးတော့အကျယ်ပြန့်တိုက်ပွဲတွေဖြစ်ပြီးတပ်ဖွဲ့အစ်တွေပေါ်လာကအင်အားတွေအများကြီးကြီးမားလာတာကိုဥရောပခင်ရဲ့မြန်မာရေးသုံးသက်ချက်မှာကိုညံဝဲအောင်နဲ့အတူပြောပြခဲ့တာကိုတော်ဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍပါအပူဒံအန်ဒီရဲ့အစဉ်စဉ်ကိုပြောပြထားပါတယ်မြန်မာနိုင်ငံမှာနှွေပူချိန်ဒီနှစ်ကပိုမြင့်လာနေပြီးလေအေးရဖို့လည်းပိုအခက်အခဲဖြစ်နိုင်ခြင်းဒီအပူဒံအန္တရာယ်ဖြစ်လာနိုင်ပုံအဆင့်ဆင့်ကိုသိထားဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကပြောနေပါတယ်။အခုလိုအပူချိန်မြင့်တက်လာတာကိုကိုခန္ဓာကပုံမှန်အဖြစ်ဘလို့တုံ့ပြန်ဖြစ်ရှင်းတက်ပြီးဘလို့မျိုးအပူဒံပြဿနာတွေကတဆင့်စီဘလို့အချိန်မှာတက်လာရတာပါလဲ။ဒီကြောင့်ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကျန်းမာပညာဌာနအငိမ့်စားဌာနမှူးပမခဒေါက်တာစောဝင်းကိုကျွန်တော်ကပဲမင်းမြန်တင်ပြထားတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
โอเคပမုခဒေါက်တာဆောင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာနောက်ဒီပတ်ဝန်းကျင်နိုင်ငံတွေမှာရောပေါ့เนาะဒီနှစ်ညရာဒီကအပူချိန်ပိုများလာပြီးတော့ဒီအပူချိန်ကြောင်းလို့တန်ရာရှိပြီးတချို့တက်ကြီးတွေပေါ့เนาะမူလဲတာတချို့လည်းသေဆုံးရတာတွေအထိဖြစ်နိုင်တယ်လို့သတင်းတွေကျွန်တော်တို့အတိမပြုတ်နိုင်သေးပေမဲ့ကြားနေရတယ်ပေါ့ဆရာเนาะနောက်အခုလက်ရှိမြမအနေထားကလည်းမီးတွေပိုပြက်ပြီးတော့43ဘုပိုခတ်လာချိန်မှာဒီအပူဒံအန်ဒီရဲ့ကာကွယ်ရေးတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြ
ီးโอเคဟုတ်ဆက်ပေါ့လောလောဆယ်တော့ကျွန်တော်တို့လည်းသတင်းကြားပါတယ်เนาะဒီကိုနိုင်ငံမှာလည်းအပူရာဇီလူကတော်တော်လေးပူတယ်ရာဇီလူဒါတော့လည်းနှစ်တိုင်းတော့လည်းဖြစ်နေကြပါအတိုင်းနွေရာဒီမှာတော့ကျွန်တော်တို့ကဒီပူဒံကြောင့်ဖြစ်တဲ့ယောဂတွေကတော့ကျွန်တော်တို့နိုင်ငံမှာအများအားခံစားရတယ်ပေါ့နော်အဓိကခံစားရတာတော့ဒီကလေးတွေပေါ့လေနှစ်အောင်ခဏနှစ်အောင်ကလေးတွေအသက်65နှစ်ထက်လူကြီးတွေအဝါလွန်တဲ့လူတွေပေါ့နော်နောက်တချို့ဆေးတွေတုံးနေရတဲ့လူတွေအဲ့ဒါတွေကပူဒံပူကြောင့်ဖြစ်တဲ့ယောဂတွေကိုပူခံစားရပါတယ်အရက်တဲ့လူတွေလည်းပူခံစားရတယ်အဲ့တော့ဒီလိုနဲ့ပူကြောင့်ဖြစ်တဲ့ယောဂတွေကတော့နှစ်တိုင်းအတွင်းနေကြပါအဲ့ဒီမှာ heat stroke လို့တိတ်အပူဒဏ်ကြောင့်တက်ချင်းပေါ့နော်ဖြစ်လို့ရှိရင်တော့လေအသက်ဆုံးရှုံးမှုတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအပူဒဏ်ကြောင့်အသက်ဆုံးရှုံးနိုင်တဲ့အဆင့်ဒီဖြစ်လာနိုင်မှုကိုနားလည်နိုင်ဖို့ပေါ့ဆရာနော်ဒီမိမိရဲ့ဒီပတ်ဝန်းကျင်အနားမှာပေါ့ဒီအပူဒဏ်စကြုံတာနဲ့ခန္ဓာကိုယ်ကဘယ်လိုစတုံ့ပြန်ဖြစ်ရှင်းပုံလေးကိုစပြီးတော့ရှင်းပြပေးပါလားဆရာ
ဘယ်လိုလဲဆိုတော့လူခန္ဓာကိုယ်ကကြတော့ပတ်ဝန်းကျင်အပူဒဏ်လိုက်ပူလို့မရလူကတွင်းတွင်းတော်ပါပါကျွန်တော်ရဲ့ပူချိန်က 98.6 ကတမန်ပေါ့နော်ဒါပေမဲ့အဲ့ဒီရှေ့နေနောက်ကိုနည်းနည်းရွှေ့လို့ရတယ်သို့တော့အများကြီးရွှေ့လို့မရဘူးအဲ့တော့အရန်အေးလို့လည်းမရဘူးအရန်လိုက်ပူလို့လည်းမရ တော့ခန္ဓာကိုယ်ကဒီကိုယ်ပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ်။ဒါကိုကျွန်တော်တို့စိတ်ပညာခေါ်တော့ thermo regulation လို့ခေါ်ပါမယ်နော်။ thermo regulation မှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီချွေးထွက်တယ်ပါဗျာ။ချွေးထွက်လို့ရှိရင်တွေးကအရည်ရနေပြီးတော့ဒီအငွေ့ပြန်ပြီးတော့သွားတယ်နော်။အရည်ရနေအငွေ့ပြန်မှုအတွက်လိုအပ်တဲ့ငွေ့ပြန်အောင်မှုလို့ခေါ်တော့ heat or evaporation ကိုခန္ဓာကိုယ်ကဆုတ်သွားတယ်။ဆုတ်သွားခြင်းအပြင်ခန္ဓာကိုယ်ကအေးပြီးကျန်တယ်ပေါ့နော်။အဲ့တော့ဒါဒီခန္ဓာကိုယ်ကကိုယ်အပူချိန်ကိုကိုယ်ပြန်ထိန်းသိမ်းတဲ့နည်းလမ်းတစ်မျိုးပါအဲ့လိုထိန်းသိမ်းလို့ရအောင်လဲသွေးကြောတွေပါတယ်ကျဲပြီးတော့ဒီအရည်ပြားကိုလဲသွေးစီစဉ်မှုရှိရမယ်အဲ့ဒါလဲဟိုလုပ်ငန်းတစ်ခုပေါ့နော်နောက်တစ်ခုကဘယ်လိုလဲဆိုဒီအုံနောက်ကနေတော့ထိန်းချုပ်တာတွေလည်းရှိပါအဲ့တော့အဓိကအချက်ကတော့ကျွန်တော်တို့အဲ့လိုပဝန်းကျင်ကပူလာလို့ရှိရင်လိုက်မပူအောင်ခန္ဓာကိုယ်ကထိန်းသိမ်းပြရတယ်ဘေးပဝန်းကျင်မှာလေအေးရှိလို့ရှိရင်လည်းဒီကိုယ်ခန္ဓာကိုယ်ပေါ်ပြန်ပြီးတော့အေးဆက်မှုကတက်ရောက်တာပေါ့နော်အဲ့တော့ဒီချွေးထွက်တဲ့အငွေ့ပြန်တဲ့နောက်ပတ်ဝန်းကျင်အေးတဲ့အခါမှာပတ်ဝန်းကျင်ကိုခန္ဓာကိုယ်ကနေပူချိန်ပြန့်သွားတယ်နောက်မှကိုယ်ကတခုအေးတဲ့အခါနဲ့ထိတွေ့နေလဲစတဲ့ထိတွေ့မှုနဲ့ကူးအပူပြတ်တယ်ပေါ့နော်ဒီလိုနည်းနည်းနဲ့အပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုပတ်ဝန်းကျင်ပူချိန်တက်လာတာကိုခန္ဓာကိုယ်ကတုံ့ပြန်ဖြေရှင်းတဲ့နေရာမှာပေါ့နော်ဘလူးဘေဘုံစပြဿနာတက်လာနိုင်တာတွေကိုတဆင့်စီဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
းခန္ဓာကိုယ်ကကိုယ်ပူချိန်ကိုပြန်ထိန်းသိမ်းတာကအတိုင်းအတာတစ်ခုရှိတယ်ပေါ့နော်အချိန်ကြာလာတာနဲ့ရက်ကြာလာတာနဲ့မျှထိန်းသိမ်းနိုင်မှုကဟိုအားနည်းလာနိုင်တော့ပေါ့နော်အဲ့တော့ပထမဆုံးဖြစ်မှာတော့ဗာလဲကိုလိုဆယ်အပူတန်းကြောင့်နှုံးခွေခြင်းပေါ့ heat exhaustion ပေါ့အဝင်းကြီးကပူလာတာမှန်တယ်များပူလာတဲ့အခါမှာကျွေးတွေထွက်တယ်ထွက်တဲ့ကျွေးတွေမှာရေနဲ့စားတဲ့ဆုံးချုံသွားတယ်အဲ့ခါကျလူကရင်ငတ်တယ်နှုံးခွေတယ်ပေါ့နော်နှုံးချိသွားတော့ပေါ့နှုံးချိတယ်ဒီလိုမနှုတ်ချင်မကင်းဖြစ်တယ်စားတော့ပြက်တယ်တော့မူးတယ်ပေါ့နော်ဒါတွေကနောက်တစ်ခါပါလဲဆိုလို့ရှိရင်မကြွက်တက်တာတော့ပါလို့မျိုးနဲ့စဖြစ်ပါဒါတော့ဟို exhaustion ပေါ့ဒီပတ်ဝန်းကျင်ကပူလာကြာလာတာနဲ့အမျှသူကလိုက်ပြီးမထိန်းသိမ်းနိုင်တာလေတဖြည်းဖြည်းအဲ့တော့တော့ထိန်းသိမ်းနိုင်မှုတော့လုပ်နိုင်သေးတယ်ဒါပေမဲ့နည်းနည်းပို့ပြီးတော့ပြင်မလာဟုတ်နော်အဲ့ဒါ heat exhaustion လို့ခေါ်ပါတယ်အခုဒါကြောင့်လုံးခွေခြင်းနဲ့ရှားပါ
ဟုတ်ကဲ့ဆရာနောက်တစ်ဆင့်အောင်ဆရာ
နောက်တစ်ဆင့်ကတော့ဒီအဲ့လိုချွေးတိုက်မထွက်နိုင်တော့ဘူးဆိုတဲ့အခါကျတော့ချွေးရချောက်ပါတယ်အဲ့ကျတော့ဒီ thermo regulation လို့ခေါ်တဲ့အပူချိန်ထိန်းသိမ်းမှုမလုပ်နိုင်တော့လုံးနိုင်တဲ့အခါကျတော့ဘာဖြစ်လဲဆိုကိုကပူလာတယ်ပေါ့နော်ဖြားလာတယ်အဲ့ဒါတော့ကျွန်တော်တို့ခဏခဏတွေ့ပါအဲ့ဒါကိုကျွန်တော်တို့ heat hyperplexia လို့ခေါ်တယ်အပူဒါကြောင့်ဖြားခြင်းပေါ့နော်အဲ့ကလေးတွေမှာလည်းတော်တော်များတွေ့ရတယ်လူကြီးလည်းအသက်ကြီးတဲ့လူတွေဖြစ်နိုင်လူတိုင်းမှာတော့ဖြစ်နိုင်ပါတယ်เนาะအဲ့တော့ဒီပုညရာဒီမှာဖြားတက်တယ်ဖြားတယ်ဆိုတဲ့အခါကျလို့ရှိရင်ယောဂပုံမဝင်တာကြီးပဲစဉ်းစားနေလို့မရဘူးပေါ့နော်ဒီပတ်ဝန်းကျင်ပူကြောင်ဖြစ်သလားဆိုတာစဉ်းစားရပါတယ်ဒါကတော့ဟိုခုနဒီ heat exhaustion ပေါ့နော်ပူတိုင်းကြောင့်လုံးခွေခြင်းပြီးနောက်ဆင့်ကြတော့သူကချွေးမထွက်နိုင်တော့ထွက်ရတာများတဲ့အခါကျတော့မလိုက်နိုင်တဲ့အခါကျရင်သူက၆ပြီးပူလာတယ်ဒါတော့ heat hyperplexia ဘူဒံကြောင့်ဖြားနာခြင်းလို့ခေါ်ပါတယ
်ဟုတ်ကဲ့နောက်တစ်ဆင့်အောင်ဆရာကြီ
းနောက်တစ်ဆင့်ကတော့ဒီဘူဒံကြောင့်ဖြားနာခြင်းကိုသိချာမကူဘူးဒီအေးတဲ့နေရာကိုပြောင်းနေတာတော့ရေချိုးတာတော့ဘာလို့နော်ဒီရေနဲ့ရေပတ်တင်တာစသဖြင့်ကုသင့်လျော်တဲ့ကုသမှုပေါ့ဘူဒံကြောင့်နှုံးခွေခြင်းဖြစ်ရင်ကျွန်တော်ကရေမြင့်မြတ်တောက်ပြရတယ်ငန်တက်ပါတယ်အစားတောက်ပြစားပြရတယ်နော်အေးတဲ့နေရာနေရတယ်နော်အဲ့လိုလုပ်ရတာပေါ့နော်အဲ့လိုမလုံးနိုင်ဘူးဆိုလို့ရှိရင်ခုနလိုဘူဒံကြောင့်ဖြားနာခြင်းကိုရောက်သွားတာပေါ့အဲ့ကြလို့ရှိရင်လည်းကျွန်တော်တို့ကုသမှုအဲ့လိုပါပဲအေးအောင်ထားပေးရမယ်အေးတဲ့နေရာရွှေ့ရမယ်နော်ပြီးလို့ရှိရင်ရေဓာတ်စားဓာတ်ပြန်လဲဖြည့်တင်းပေးရမယ်လက်ကတောက်ရင်တောက်မတောက်ဘဲနဲ့ဆိုလို့ရှိရင်လည်းအကျော်မတောက်နိုင်တဲ့လူမှအကျော်စေးသွင်းတယ်လို့လောက်ရတယ်ဒါပေမဲ့ဒီတစ်ပုဆိုးသွားလို့ရှိရင်တော့ဒီဘူဒံကြောင့်တက်ခြင်းပေါ့နော် heat stroke လို့ခေါ်ပါတယ်အဲ့ဒါတော့တရားအများသောဖြင့်သူကခုနအဆင့်ကနေကျော်သွားတယ်ပေါ့ကျော်သွားလို့ရှိရင်တော့ပူချိန်ကလူကလည်း66ကြီးနဲ့ပူနေမှချွေးရလုံးဝမထွက်နိုင်တော့အဲကြရင်ဒီအုံနောက်ကိုပါထိခိုက်သွားတော့ပေါ့နော်အဲခါကျတော့တက်တာတွေပဲဖြစ်တယ်အဲလိုပဲဒီဟာကကြာသွားရင်ခန္ဓာကိုယ်ရဲ့ဒီ enzyme တွေပေါ့နော်ခန္ဓာကိုယ်ရဲ့မှာတောက်ချောက်မှာလှုပ်လှုပ်နေတဲ့စနစ်တွေပေါ့နော်ဒီအများကြီးကိုထိခိုက်သွားတဲ့ခါကျတော့မျိုးစုံဖြစ်နေအဆုတ်ကိုလည်းထိခိုက်တယ်ပဲကြောက်ကလည်းထိခိုက်တယ်ပဲကြာရင်ကြာသလောက်ဒီအုံနောက်ကိုပြောလဲထိခိုက်တယ်အသက်အနည်းရှိနိုင်ပါဒါကတော့အပူဒဏ်ကြောင့်ဖြစ်တဲ့တက်ချင်းပေါ့နော် heat stroke လို့ခေါ်တဲ့ဟိုနောက်ဆုံးဆင့်ပါအဲ့ဒီဆင့်မရောက်ဘူးကအရေးကြီးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံရဲ့အပူချိန်တော်မြန်မာလာနေချိန် အသက်အန္တရာယ်ရှိတဲ့အထိအပူဒဏ်အန္တရာယ်အဆင့်ဆင့်ကိုကျွန်တော်ပြောပြခဲ့တဲ့ကြမိုက်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုဆက်နားဆင်ကြည့်ရှုရမှာပါကြားနဲ့ကပ်နေတဲ့ရှမ်းတောင်ပိုင်းနောက်ရှမ်းမြောက်ပိုင်းကတိုက်ပွဲသတင်းတွေနောက်မွန်းနဲ့ရခိုင်ဘက်ကနိုင်ငံရေးလူမှုရေးသတင်းနဲ့ချင်းပြည်နယ်ကတိုက်ပွဲအကျိုးဆက်စီးပွားရေးသတင်းနောက်ကချင်ဖားကန့် GDP မှာအပြန်အလှန်တက်ပြတ်မှုတွေအပါအဝင်တိုင်းရင်းသတင်းတွေကိုနားဆင်ကြည့်ရှုရမှာပါဒီစီစဉ်ကတော့ FEVR လို့အတူကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတောက်ဝန်တော်သားများအဖွဲ့ကကိုယ်တိုင်တိဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့မိုးပြဲမြို့ညောင်ဝိုင်းရက်ွက်ထဲတိုက်ပွဲမှာတော့စစ်ကောင်စီဘက်က15ရောက်ဒိတ်ဆုံးခဲ့တဲ့အပြင်၃ဗန်း၂ရောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်။မော်လူမှုအဖွဲ့အစည်းမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ရောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။သတင်းလွှာတွေထဲမှာတော့မော်လက်နက်ကင်နှစ်ဖွဲ့ကမွန်ပြည်ကာကွယ်ရေးတပ် MSDF မှာလာရောက်ပူးပေါင်းတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါပုတ္တဟုနေ့မနေ့ပိုင်းကမိုးပြဲမြို့ညောင်ဝိုင်းရက်ွက်ထဲတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်က15ရောက်တေဆုံးခဲ့တဲ့အပြင်၃ဗန်း၂ရောက်ကိုဖမ်းဆီးရမိခဲ့တယ်လို့မိုးပြဲပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတွေကပြောပါတယ်ပုတ္တဟုနေ့မနေ့၄နိုင်ကနေ10နိုင်အထိ6နိုင်နီးပါးဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်က၄ကြောင်းနဲ့၂ကြိမ်လာရောက်ပစ်ခတ်တာကြောင့်အိမ်နှလုံးပျက်စီးသွားပါတယ်စစ်တပ်ကတေဆုံးဒဏ်ရာရရှိသူတွေရှိခဲ့တဲ့အပြင်လက်နက်ခဲယမ်းတွေလည်းသိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်လက်ရှိညောင်ဝိုင်းရက်ွက်ထဲပြည်သူတွေနေထိုင်တာမျိုးမရှိတော့ပဲစစ်ကောင်စီတပ်ကကင်းပုံးချနေနေတာ၃လဝန်းကျင်ရှိနေပြီဖြစ်ပါတယ်
။ရှမ်းမြောက်နောင်ချိုမြို့နယ်ထဲမှာရက်ပေါင်း၂၀ကြာကြာဖြစ်ပွားနေတဲ့စစ်တပ်နဲ့မန္တလေး PDF တို့အကြမ်းကတိုက်ပွဲတွေထဲမှာဒေသခံ၁၀ယောက်ထက်မနည်းသေဆုံးခဲ့ပြီး၁,500ကျော်ဘေးလွတ်ရာကိုချွတ်ပြေးတိမ်းရှောင်ခဲ့ရပါတယ်။အေဘီလာပထမပတ်ကနေတတိယပတ်အထိဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့ဟူခမ်းရွာ၊ကုန်းဆန်ရွာ၊ကုန်းကြီးရွာ၊စွန်ဝဲရွာ၊နောင်လုံကျူကော၊ကုန်းညောင်ရွာနဲ့ရီဦးရွာတွေကအိမ်၂၄လုံးလက်နက်ကြီးထိမှန်ပျက်စီးခဲ့ပြီးစစ်ဘေးရှောင်ခဲ့ရတဲ့ရွာသားတွေကတော့ရွာပေါင်း၁၂ရွာကအိမ်ထောင်စုပေါင်း844စုဒိသခံတွေဖြစ်ကြပါတယ်။ဒါပြင်မေးဘေးတင့်ပျက်စီးသွားတဲ့ပြောင်းချံဧကပေါင်း460ဧကရှိပြီးဂါလာတံဘူးစုစုပေါင်း7,900လောက်ရှိတယ်လို့စစ်ဘေးတင့်သူတွေစိတ်ကိုကောက်ယူတဲ့ PDF MDY ရဲ့မဟာမိတ်တပ်ဖွဲ့ဝင်ဒိသခံတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ်
မွန်ပြည်နယ်အခြေဆိုင်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီးနှစ်ယောက်ကိုဧပြီလ24ရက်နေ့ကမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်ဖမ်းဆီးခံလိုက်ရတဲ့မစ်စီအေးနဲ့မစ်ကွန်ဟတီတို့ကိုမော်လမြိုင်မြို့ရှိမြို့မှရဲစခန်းမှာထိန်းသိမ်းထားပြီးသူတို့ကိုပြန်လွတ်ပေးဖို့အတွက်မွန်ပြည်သစ်ပါတီကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်မူထံစာရေးတင်ပြတောင်းဆိုထားတယ်လို့မွန်လုံမှုအဖွဲ့အစည်းတာဝန်ရှိသူတယောက်ကပြောပါတယ်။ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာကိုမသိရသေးပေမဲ့မွန်ပြည်နယ်မှာလှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းလှုပ်ရှားသူခေါင်းဆောင်တချို့လည်းလွတ်မြောက်နေမည်တွေထဲထွက်ပြေးသိမ်းရှောင်နေကြရပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးကားအဝင်ထွက်တွေမရှိတော့တာကြောင့်အခြေခံစားတောက်ကုန်တွေအဆမတန်ဈေးတက်နေတယ်လို့ကုန်ပစ္စည်းတချို့ပြက်လက်မှုတွေလည်းရှိနေပါတယ်။ဟာခါမြို့အတွက်စံစီစားစတဲ့အခြေခံစားကုန်တွေကိုကလေးမြို့ကနေအဓိကတည်ယူကြပြီးမြဲပြီးခဲ့တဲ့မတ်လကနေယခုချိန်ထိကလေးဖလန်ဟာခါလမ်းမပေါ်မှာစစ်တပ်နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ကုန်တွေပြက်ပြီးဈေးတက်ကုန်တာလို့ဒေသခံတယောက်ကပြောပါတယ်။ကံကောဟာခါလမ်းမှာလည်းတိုက်ပွဲတွေကြောင့်လမ်းပိတ်ထားပြီးကုန်တင်ကားတွေအဝင်ထွက်မရှိဘူးလို့ဒီသားခန့်တွေကပြောပါတယ်မလကုံပိုင်းနဲ့အေဘီလာဆန်းပိုင်းမှာအီယာမင်းဆန်တဲအိကို7,000ပေးရပြီမဲ့အခုတော့3,000အထိမြင့်တက်နေပြီလူတလောက်လဲဝယ်ဖို့မရှိဘူးလို့ဟာခါမြုတ်ခံကပြောပါတယ်
ရခိုင်နိုင်ငံရေးပါတီတချို့အပါအဝင်တိုင်းသားပါတီတချို့ကိုတရုတ်ကွန်မြူနစ်ပါတီကမေလအတွင်း10ရက်ကြာတရုတ်နိုင်ငံကိုလက်ပတ်ဖို့ဖိတ်ကြားမှုကိုရက်ရွှေ့ဆိုင်လိုက်ပါတယ်။အခုလိုရက်ရွှေ့ဆိုင်လိုက်တာကတော့ပါတီတွေမတ်ပုံတင်ခွင့်လျှောက်ထားပြီးစစ်စစ်နေတုံးဖြစ်တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ဦးဆောင်ပါတီအသွင်မှုသုံးဖြစ်သူဦးဦးထွန်းသိန်းကပြောပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်နိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ထားတဲ့တိုင်းနာပါတီတွေကတော့ရခိုင်ဦးဆောင်ပါတီ၊ရခိုင်အမျိုးသားပါတီ၊ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်၊ရှမ်းနီတိုင်းဒေသများဒီမိုကရက်တစ်ပါတီနဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ဖြစ်ကြပါတယ်
။ကချင်ပြည်နယ်ဖားကတ်မှာစစ်ကောင်စီတပ်ကဗုံးမှုအဆင့်ရှိသူနဲ့လုပ်ငန်းရှင်တချို့ပြစ်ခတ်ခံရပြီးနောက်ဒေသခံလူငယ်၂ယောက်ကိုလည်းစစ်တပ်ကပြစ်တတ်လိုက်ပါတယ်။ဧပြီလ24ရက်နေ့မနေ့ကဖားကတ်မရှိကထောင်ရက်ွက်ရှိ Happy KTV ရှိမှလူငယ်၂ယောက်ကိုစစ်တပ်ကတတ်ခဲ့ပြီးဧပြီလ23ရက်နေ့တုန်းကတော့ဖားကတ်မြို့ဟာကုန်းကဗုံးမှုဆောင်ပေါင်းနဲ့အတူလုပ်ငန်းရှင်အမျိုးသား၂ယောက်နဲ့အမျိုးသမီး၁ယောက်အသက်ခံခဲ့ရတာလို့ဒေသခံတယောက်ကပြောပါတယ်။ဖားကတ်မှာအခုလိုအပြန်အလှန်တတ်ဖြစ်တာဖမ်းဆီးတာအပြန်အလှန်မိုင်းခွဲတာတွေတိုက်ပွဲတွေပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။မိုလန်းနဲ့ကိုင်နှစ်ဖွဲ့ဖြစ်တဲ့ရာမညတပ်ဖွဲ့နဲ့တနင်္သာရီတပ်ဖွဲ့တို့မွန်ပြည်ကာကွယ်ရေးတပ် MSDF မှာလာရောက်ပူးပေါင်းတယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုမျိုးလာရောက်ပူးပေါင်းကြတာလဲ။ဒီလိုမျိုးလာရောက်ပူးပေါင်းတဲ့အတွက်ရောဘယ်အပိုင်းတွေမှာပို့ပြီးတော့အားကောင်းလာနိုင်တယ်လဲ။မိရင်ကြီးကတင်ဆက်ထားပါတယ်။
လက်ရှိနိုင်ငံရေးနေထိုင်ရာပြည်သူတွေဘေးဒုက္ခအားနည်းမျိုးမျိုးနဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်မွန်လူမျိုးအတွက်အင်အားစုတရဖြစ်စေဖို့မွန်ပြည်ကာကွယ်ရေးတပ် MSDM မှာပူးပေါင်းပါဝင်ရတာလို့တနင်္လာရီမွန်တပ်ဖွဲ့ကောင်းဆောင်ဗိုလ်မှူးသမော့ချမ်းကမွန်မာတာနဲ့ခုလိုပြောပါတယ
်ပေါင်းကာ
အခုဆိုရင်မွန်ပီကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့လှုပ်ရှားနေတာပါလက်ရှိမှာတိုင်းသားတပ်ဖွဲ့တိုင်းလူလူကစစ်အင်အားကိုအပြည့်တင်းနေကြပါတယ်မြန်မာပြည်တောင်ပိုင်းဒေသမှာနေကျွန်နေတဲ့ကျွန်တော်တို့အဖွဲ့အနေနဲ့မွန်လူမျိုးအတွက်အင်အားစုတရဖြစ်စီဖို့ရည်ရွယ်ပြီးတော့မွန်ပီကာကွယ်ရေးတပ်ဖွဲ့ရဲ့ပူးပေါင်းပါဝင်လာတာဖြစ်တယ
်တနင်္လာရီတိုင်းတွေခရိုင်မှာလှုပ်ရှားနေတဲ့နိုင်ချဦးစည်းတဲ့ရမညာတပ်ဖွဲ့နဲ့မြိတ်ခရိုင်ထိုင်းနယ်စပ်မှာအခြေချလှုပ်ရှားနေတဲ့ဘုံမှုသမော့ချမ်းခေါင်းဆောင်နဲ့တနင်္လာရီတပ်ဖွဲ့တို့က AB 17ရက်နေ့မှာပူးပေါင်းလာခဲ့တာလို့ MSDF ကထုတ်ပြန်ထားပါတယ်။ဒေါက်တာတီရင်းမွန်ချမ်းဆက်ပြောတာကတော့
ဟိုနိုင်ငံရေးဖွဲ့စည်းရေးကတော့နိုင်ငံရေးဆိုင်ရာလှုပ်ရှားမှုတို့ဒီအောက်ဟိုမြေပေါ်လှုပ်ရှားနေတဲ့လူမှုဖွဲ့စည်းရေးကြလဲဟိုမြေပေါ်မြေအောက်လှုပ်ရှားမှုရဲ့နောက်ပြီးတော့ဒီတွန်းပြပမှရှိနေတဲ့နိုင်ငံသားဖွဲ့စည်းတွေနဲ့နဲ့ကန်ဖွဲ့စည်းတွေကြလို့ဟိုချစ်လက်ခိုင်ပါတဲ့အခြေဆက်ရှိရှိဟိုလှုပ်ရှားနိုင်ပါတာဒီပုံရံသူကိုတိုက်ခိုက်နိုင်တယ်
။မွန်ပြည်ကာကွယ်ရေးတပ် MSDF ရဲ့နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီတီးမွန်ချမ်းကတော့တောက်တင်ခိုင်ပါတဲ့မွန်တပ်ဖွဲ့တစ်ဖွဲ့ဖြစ်လာဖို့အခြားမွန်လဲနဲ့ကင်တပ်ဖွဲ့တွေအားလုံးပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်။
ဟိုရမညတက်နဲ့ဟိုတနင်္သာရီဒီတက်တက်အပြင်အခြားချက်ရှိနေတဲ့ဒီတက်ဖွဲ့စွင်အလုံးပေါ့နော်ဒီတစုတစည်းဒီနဲ့ပူပေါင်းပြီးတော့ဟိုချစ်လက်ခိုင်ပါတဲ့တပ်ပေါင်းစုအသွေမေးပြဖြစ်ဟိုတက်ဖွဲ့တစ်ခုပြဖြစ်ဖြစ်ဟိုဒီပြန်လှုပ်ရှားဖို့လို့ဒီပုံရံသူတိုက်တည်နေအမပေါ့နော်တောက်တင်ခိုင်ပါတဲ့မွန်ဒီကာဘွေရတက်ဖြစ်အောင်နောက်ပြီးတော့အားလုံးတိုက်ဖို့ဝင်နေကြတဲ့မဟာမိတ်တိုင်းရင်းသားဖွဲ့စည်းတွေဆက်လက်နဲ့ခိုင်ဖွဲ့စည်းတွေနဲ့ဟိုချစ်လက်ခိုင်ပါတဲ့တပ်ပေါင်းစုတစ်ခုဖြစ်တော့အောင်ကျွန်တော်တို့ကြိုးစားပြီးတော့ဒီဆောက်
စစ်အာဏာသိမ်းပြီးပေါ်ပေါက်လာတဲ့မွန်ပြည်ကာကွယ်ရေးတပ်မြောက်ပိုင်းကနေမွန်ပြည်ကာကွယ်ရေး MSDF ကိုပြင်ဆင်ဖွဲ့စည်းခဲ့တယ်လို့မွန်ပြည်ကာကွယ်ရေးတပ်တောင်ပိုင်းကလည်းမွန်ပြည်တော်လှန်ရေးတပ် Monster Revolution Force MSRF အမည်နဲ့တိဒရက်တည်နေပြီးရမညပျောက်ကြားတပ်ဖွဲ့ RGF နဲ့ရေးလေတပ်ရေး L4 တင်းနဲ့စစ်ရေးမဟာမိတ်ဖွဲ့စည်းထားတယ်လို့သိရပါတယ်ရှင်
ရခိုင်ပြည်နယ်ထဲကမျိုးတော်စစ်တွေအပါအဝင်နေရာအတော်များများမှာတော့တောက်သုံးရီရှားပါမှုနဲ့ရင်ဆိုင်နေကြပြီးတချို့နေရာတွေမှာဆိုရင်တောက်သုံးရီကိုဝယ်ယူတောက်သုံးနေကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင
်ရခိုင်ပြည်ထဲကတောက်သုံးရီဖြန့်ဝေပစ်နေတဲ့ရေကန်တွေမှာဒီလအစောပိုင်းကတည်းကရေခန့်၆သောပြီဖြစ်တဲ့တော့စိုက်တွေအပါအဝင်မြောက်ဦးရသေးတောင်မန်ပြနဲ့နေဖက်ကရွာတွေမှာလည်းတောက်သုံးရီအခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရသေးတော်မြို့မှာတော့မြို့ပေါ်ရက်ကော့တွေကိုရေဖြန့်ဝေပစ်နေတဲ့ကန်ရွာကြီးစင်မှာရေခန့်တော့တဲ့အတွက်တခြားနေရာတွေကရေနဲ့အစားထုတ်ပေးနေရတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
ဒီနှစ်မှာကပြီးခဲ့တဲ့နှစ်ထက်မူရီချိန်လက်မှ80ခန့်ယော့သွားတဲ့အတွက်ဒီနှစ်ရေပိုခန်းသွားတယ်ကျွန်တော်တို့လောလောဆယ်မှာတော့မြို့မှာရှိတဲ့မိသားကန်တွေတွင်တိန်တွေကယူရီနဲ့ဒီမြို့ရေပေးရေးကိုဒီနှစ်လအတွင်းမှာလုံလောက်အောင်တော့ကြိုးစားနေပါတယ
်စိုက်တွေမြို့ကိုအဓိကရေဖြန့်ဝေပစ်နေတဲ့ကန်တော်ကြီးနဲ့မြောက်ဦးမြို့ကလက်စေကန်မှာလည်းရေမချိတော့တဲ့အတော့မြို့ခံတွေမှာတောက်သုံးရေအတော့အခကြုံနေကြရတာပါမောင်မြမျိုးမှာတော့ဖလောက်ပြန်စေကရေကိုပေးထားပေမဲ့တချို့ရက်ကောတင်မှာရေကိုဝေသုံးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ်
။ဒါပေမဲ့သုံးကြရသူကျွန်တော
်ဘလို့သုံးနေရလဲဆိုတော့ကို့အဝေးကရေလီတာ1000ကို9000နဲ့ဝေပြီးသုံးနေရပါတယ်။ရှိတဲ့ကင်တွေကလည်းရေခန်းချောက်သွားပြီလေ
။အရင်နိုင်တွေကတော့ဒီနိုင်မှာပိုးပြီးသောက်သုံးရေချပါရတာကတော့လွန်ခဲ့တဲ့နိုင်ကမိုးရွာသန့်မှုနေပါခဲ့ပြီးရာသီဥတုပူပြင်းမှုတွေကြောင့်ဖြစ်တယ်လို့ပြောဆိုမှုတွေလည်းရှိနေကြပါတယ်။ပုံကြွံမြို့နယ်ကအထာမြေလေကန်တိုက်စားတဲ့ရွာတွေမှာလေရေကန်တချို့ခန့်ခေါက်တော့ပြီးမဆဲရှင်းတဲ့ရေတွေကိုတောက်သုံးနေကြရတဲ့အတော့အရေပြရွက်ကဖြစ်ပေါ်မှုတွေရှိနေသလိုဒိုးတန်းရွာဖက်မှာတော့ကျွင်းတော့တဲ့တောက်ဖို့ရေမရှိတာကြောင့်နောသေဆုံးမှုတွေလည်းရှိနေပါတယ်ပောက်တော်မြို့နယ်ကမတဲရွာမှာလေအလောက်တူရေအခခဲရှိနေတယ်လို့ရွာသားတယောက်ကအခုလိုပြောပါတယ
်အခုကတော့ကန်တော့ခန်းတော့ပြီးတော်တော်ဟိုနောက်ထပ်ရေကန်တကယ်မှာတော့ကျွန်တော်ဟိုနည်းနည်းဖဲတဲ့ဟာရေတော့ရှိတယ်နတ်ကလာကပြရတဲ့ရေကန်ပါတယ
်ရခိုင်ပြည်နယ်မှာနိုင်ဆိုင်နိုင်တိုင်းနွေရတီကိုရောက်တိုင်းသောက်သုံးရေခါခဲနဲ့ကြုံနေရပေမဲ့သဆိုင်ရာဌာနတွေနဲ့အစိုးရတွေကဇနိုက်တကြကြိုက်တွေဖြေရှင်းပေးတာမရှိတဲ့အတော့အခုလိုအခကြုံနေရတာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မိုးပြင်းမြို့ညောင်ဝိုင်းရက်ကွက်ထဲတိုက်ပွဲမှာစစ်ကောင်စီဖက်က15ယောက်သေဆုံးခဲ့တဲ့အပြင်၃ဗန်း၂ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်။မွန်ပြည်နယ်အခြေစိုက်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ယောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။
တော်ရရှိတွေအခုနားဆင်မိကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းစင်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆုမြတ်မို့တလဲပြောပြပေးပါဦးခင်ဗျာ။
အမေရိကန်ပြည်ထောင်စုမှရောက်နေတဲ့တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာအခုအတန်လွှင့်နေတဲ့အချိန်မှာပဲလွှတ်တော်နှစ်ရပ်ပေါင်းအစည်းအဝေးမှာမိန့်ခွန်းပြောကြားနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကြားမှာနှစ်ပေါင်း80ပြည့်ခဲ့ပြီဖြစ်တဲ့ခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးအကြောင်းကိုအဓိကထားပြောကြားပြီးတော့ဒီဆက်ဆံရေးဟာနှစ်နိုင်ငံလုံးအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုသူကအဓိကထားပြောပါတယ်။လက်ရှိရင်ဆိုင်နေရတဲ့ချင်းချောက်ရံတွေကိုနှစ်နိုင်ငံလက်တွဲဖြင့်ရှင်းသွားဖို့အရေးကြီးတဲ့အချက်တွေကိုလည်းတောင်ကိုရီးယားသမ္မတကဒီအင်္ဂလိပ်ဘာသာနဲ့အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားပါတယ်။ခါဒီလွှတ်တော်ရဲမှာဘဲပါတီဘက်ကပဲကိုစားပြုပါစေအမေရိကန်လွှတ်တော်အမတ်တီအနေနဲ့တောင်ကိုရီးယားဘက်ကရက်တီပေးတာကိုလည်းဒီလွှတ်တော်နှစ်ရပ်ပေါင်းအစည်းအဝေးမှာတောင်ကိုရီးယားသမ္မတကအတိအမှန်ပြုတော့ပြောကြားသွားပါတယ်သူဟာဒီအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားတဲ့ခုနှစ်ယောက်မြောက်တောင်ကိုရီးယားသမ္မတဖြစ်ပါတယ်တရုတ်သမ္မတအနေနဲ့ယူကရိန်းသမ္မတနဲ့ဆွေးနွေးတာကိုကြိုဆိုပေမဲ့ရုရှားနဲ့ပတ်သက်လို့မဝေဖန်တာကိုတော့နေတိုးကရှုံချလိုက်ပါတယ်တရုတ်သမ္မတရှီဂျင်ပင်းနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့ယူကရိန်းအရေးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာကိုကြိုဆိုပေမဲ့ရုရှားနဲ့ယူကရိန်းကျူးကျော်စစ်ကိုတရုတ်ကခုချိန်ထိဝေဖန်တာမျိုးမရှိသေးဘူးလို့ဒီနေတိုးအဖွဲ့အကြီးအကဲဟီယန်စတိုဒွန်ဘတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံအတွက်ဒီအထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရကပေးထားတဲ့ခီးသည်တင်သင်္ဘောတွေကိုစစ်တပ်အတွက်အသုံးပြုနေတဲ့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်ဂျပန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေး ODA အစီအစဉ်နဲ့အကူအညီတွေပေးတဲ့အချိန်ကလေးကစစ်ရေးအတွက်အသုံးချတာမလို့ရဘူးဆိုတဲ့ကန့်သတ်ချက်ရှိတာမို့အလားတူနောက်ထပ်မဖြစ်အောင်လို့အာမခံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကစိတ်မကောင်းကြောင်းနဲ့ ODA အစီအစဉ်စည်းကမ်းတွေကိုထပ်ပြီးတော့မချိုးဖောက်ပါဘူးလို့ကတိပြုခဲ့တဲ့အကြောင်းဂျပန်နိုင်ငံသားဥဌာဏတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ဂျပန်သတင်းတွေမှာဖော်ပြပါဗျာ။ဩစတြေးလျနိုင်ငံမှာတော့ဒီအဆင့်မြင့်ကျွမ်းကျင်လှုပ်သားတွေပိုလွယ်လွယ်ကူကူလာရောက်နိုင်အောင်နဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်ခွင့်အဆင်ပြေပြေရှောက်နိုင်ဖို့ပါဝင်တဲ့လူဝင်မှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုပြန်လည်သုံးသပ်ဖို့အတွက်အစိုးရကအဆိုပြုလိုက်ပါဗျာ။လက်ရှိလူဝင်မှုကြီးကြပ်ရေးစနစ်ကအလုံးမဖြစ်တာမို့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့ပြည်ထရေးဝန်ကြီးကသတင်းတောက်တွေကိုပြောကြားပါဗျာ။
ကျေးဇူးပါမဆင်မြတ်မို့ရေအခုလိုသတင်းအချင်းချင်းအပီမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သ တော်ရရှိမြန်တဲ့တကမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.